Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ30ရက်အင်္ဂါညချမ်းအတွက် VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင်
ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်ဆွတ်ပတ်ခဲ့တယ်လို့ဆိုတဲ့ဆွဆွက်ချက်ကိုစုံစမ်းစစ်ဆေးနေတဲ့ပေါ်ရုရှားကလောင်ရည်ရည်နေလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုဆွဆွက်ချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်၃ရောက်ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေအတွက်တင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အချက်လက်ရှာဖွေရေးအဖွဲ့နိုင်ငံတကာကနေပြီးတော့ကျွမ်းကျင်ပညာရှင်တချို့နဲ့ကုလကဖွဲ့စည်းလိုက်ပါတယ်ဒီအပေါ်မှာမြန်မာအစိုးရဘက်ကဘယ်လိုသဘောထားရှိပါသလဲ။ဒါန
ဲ့ပတ်သက်လို့နိုင်ငံရေးဝန်ကြီးဌာနကလည်းနိုင်ငံအစိုးရရဲ့ရည်တည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာသူတို့သတင်းထုတ်ပြန်ချက်ထုတ်ပြန်ထားပြီးဖြစ်တယ်အခုလူ့ကိုယ်ရေးကောင်စီကဖက်စတိုင်းနေရှင်ဖွဲ့စည်းတဲ့အခါသူ
မကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ကမ်းရိုးတန်းကိုဝင်ပြီးတော့တိုက်တဲ့မိုရာဆုံစိုက်ကလုန်းဒဏ်ကြောင့်ရခိုင်ဘက်ကအထိခိုက်ပျက်စီးနောက်ဆုံးရသတင်းနဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့ကဆောက်လက်ဆအဆောက်အဦပြိုကျခဲ့တဲ့အတွက်မြန်မာအလို့သမားတချို့ဒဏ်ရာရရှိတဲ့အပေါ်မှာမြန်မာတပ်ရုံးဘက်ကဘလို့လိုက်ပြီးကူညီပေးနေပါသလဲ။စားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြဒဲရဲ့လေလိုက်အစီအစဉ်နဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ပြပေးပါမယ်ရှင
်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်ဆွတ်ပတ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုတွေအချိန်မြင့်လှုပ်ဆောင်လာနေတဲ့ပေါ်ရုရှားအစိုးရတောင်းရှိသူတွေကလောင်ရည်ရည်နေကြလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆွဆွဲချက်တွေကသမ္မတရွေးကောက်ပွဲမှာရှုံးနေတဲ့အတိုက်ခံဒီမိုကရက်တီရဲ့ခိုင်လုံမှုမရှိတဲ့စင်ကြယ်သက်သက်ဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။သမ္မတရဲ့ရွေးကောက်ပွဲတောင်းရှိသူတွေနဲ့ရုရှားအနာမဏီချာအဆက်အသွယ်လုပ်ခဲ့ကြပြီးရွေးကောက်ပွဲမှာနိုင်ရအောင်အကူအညီပေးခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကသတင်းတူတွေကြောင့်လို့လည်းသမ္မတထရန့်ကအမေရိကန်မီဒီယာတွေကိုတုံ့နှုံးလေးရှိတဲ့ရင်ညွှန်းပြီး Twitter လူမှုကွန်ရက်ကနေဒီကနေ့ပဲမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတထရန့်နဲ့ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကတော့ရုရှားရဲ့စစ်ပတ်မှုတွေဟာရွေးကောက်ပွဲရှုံးနေရတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းဖြစ်ပြောဆိုထားတာပါ။သမ္မတထရန့်ကတော့ရုရှားနဲ့သမ္မတရဲ့ COA တာဝန်ခံတွေကြားဆက်နွယ်မှုရှိမရှိတရားရေးဝန်ကြီးဌာနကအထူးစုံစမ်းစစ်ဆေးသူခန့်ရထားတာပါဝင်စုံစမ်းစစ်ဆေးမှုတွေကိုစတင်နေတာဖြစ်ပါတယ်။ဇန်နဝါရီလနဲ့သမ္မတထရန့်ကျန်းသစ္စာကျေးဇူးတာဝန်မြူခင်သတင်းပတ်တွေမှာသမ္မတဖြစ်သူလည်းဖြစ်သမ္မတရင်ပြည်တော်မှာချန်ပေးကလက်တာဝန်ယူထားတဲ့ဂျယ်ရက်ကော့ရှနာဟာရုရှားဆိုတာတာဝန်ရှိသူတွေနဲ့လက်ဝဲဆက်သွယ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါ။သမ္မတရာထူးကဖယ်ရှားခဲ့တဲ့ပြည်သူ့စုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကွန်ဂရက်စ်လွှတ်တော်ရှေ့မှာရုရှားရဲ့စစ်ပတ်မှုနဲ့ပတ်သက်လို့ထွက်ဆိုမဲ့အပေါ်မှာလည်းအင်ပြူတော်ကတုံ့ပြန်မှုပြင်ဆင်နေပါတယ်။အင်ပြူတော်အမျိုးသားလူညွန်ရေးအချံပေးပုဂ္ဂိုလ်ဟောင်းဖြစ်တဲ့ Michael Flynn နဲ့ရုရှားတို့ကြားမှာနှိစက်တဲ့ဆက်ဆံမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ FBI ကြီးကဟောင်းကိုပြောဆိုခဲ့တဲ့အကြောင်းဒင်းနေထွက်နေချိန်မှာပဲသမ္မတထရန့်ကယာရုကနေ FBI ကြီးကဟောင်းကိုဖယ်ရှားလိုက်တာဖြစ်ပါတယ်။ American Republican တက်လက်တော်မတ် John McCain ကတော့ရုရှားနဲ့သမ္မတ Vladimir Putin တို့ဟာ IS Islam ဆွေးရောက်အဖွဲ့တက်တော်မှာအန္တရာယ်ပုံများတဲ့အကြီးမားဆုံးချင်းချောက်မှုတစ်ရပ်ဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝင်ရောက်ဆွတ်ပတ်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့အကြောင်းဩစတြေးလျနိုင်ငံမှာအလဲပတ်ရောက်နေတဲ့ထက်လွတ်တော်မှမကင်းက ABC ရုပ်သံဌာနကိုမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်
။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့အနီတိုးရဲ့ကုန်ကျစရိတ်တွေကိုဂျာမနီနိုင်ငံကမြင့်မြတ်တတထယ်ဝင်မှုမရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကနေထပ်မံဆွဆွဲပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဂျာမနီကောင်ဆောင်တို့ရဲ့တွေ့ဆုံမှုဟာချော့ချော့မော့ရှိခဲ့ကြောင်းအင်ပီရိုကပြောဆိုခဲ့ပြီးတုံးရဲ့အကြံမှာပဲအခုလိုမှတ်ချက်ထွက်ပေါ်လာခဲ့တာပါ။နေတိုးအဖွဲ့နဲ့စစ်ဘက်ဆိုင်ရာကိစ္စတွေမှာပေးတင်ပေးတိုက်ထားတဲ့ဂျာမနီနိုင်ငံကအများကြီးရှော့ပေးနေတာဟာအမေရိကန်အတွက်အင်မတန်မှဆိုးလို့နဲ့အတွက်ပြောင်းလဲရလိမ့်မယ်လို့လည်းဒီကနေ့ Twitter မှာပြောဆိုလိုက်တာပါ။ ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကတော့တခြားသူတွေအပေါ်အပြည့်အဝအာကိုနိုင်တဲ့အချိန်ကာလမျိုးကုန်ဆုံးတော့မယ်ဆိုတာကိုမကြသေးခင်ရက်တွေအတွင်းအတွေ့အကြုံတွေအရသိခဲ့ရတဲ့အကြောင်းအီတလီနိုင်ငံဆစ်စလီမှာမကြသေးခင်ကကျင်းပခဲ့တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 နှစ်လခန့်အပြီးမှာပဲပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်နဲ့ဂျာမနီနိုင်ငံကြားဆက်ဆံရေးခိုင်မာစေဖို့တန်ထိတ်ထန်ခြားတာဆဲဖြစ်တဲ့အကြောင်းဂျာမနီဝန်ကြီးချုပ်ကဒီကနေ့ရှင်းလင်းပြောဆိုခဲ့တာပါနိုင်ငံဆက်ဆံရေးအရေးကြီးတဲ့အကြောင်းနဲ့မကြသေးခင်ကမချက်ပေးပြောဆိုမှုတွေဟာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေအရဥရောပဟာကိုယ့်အနာဂတ်ကိုကိုယ်ပါလာဖန်ဆင်းမှာဖြစ်တယ်ဆိုတဲ့အခြေခံနဲ့ပြောဆိုခဲ့တာဖြစ်ကြောင်းလဲဂျာမနီဝန်ကြီးချုပ်ကပြောဆိုခဲ့တာပါယာရီဥဒုဖောက်ပြန်မှုတွေကိုတာစီယေ2015ခုနှစ်ပြည်ထောင်နိုင်ငံပဲရစ်သဘောတူညီချက်ကို G7 ထိပ်သီးညှိနှိုင်းခံအတွင်းအမေရိကန်ကထောက်ခံကြောင်းမပြောဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုတော့ဂျာမနီဝန်ကြီးချုပ်နဲ့တခြားဥရောပကောင်ဆောင်တွေကအပြင်းထန်ဝေဖန်ခဲ့ကြတာပါ G7 ထိပ်သီးညှိနှိုင်းခံအပြီးထုတ်ပြန်တဲ့ကြေညာချက်မှာလဲယာရီဥဒုဖောက်ပြန်မှုတွေကိုရင်ဆိုင်ရမှာဆောင်ရွက်ရမယ့်အစီအစဉ်တွေနဲ့ပတ်သက်လို့အမေရိကန်ကလွဲလို့ကြံဖွဲ့ဝင်နိုင်ငံတွေကတိပြုခဲ့ကြပါတယ်။ဂျာမနီဝန်ကြီးချုပ်ကတော့ယာရီဥဒုဆိုင်ရာသဘောတူညီချက်ဟာအရေးကြီးတာကြောင့်အပေးအယူလုပ်ရမယ့်ကိစ္စတစ်ခုမဟုတ်ကြောင်းပြောဆိုထားပါတယ်
။အမေရိကန်သမ္မတရဲ့ဆက်သွယ်ရေးတာဝန်ခံညွှန်ကြားရေးမှူးမိုက်တူဘက်တော့ဒက်ကာ၃လကြာတာဝန်ယူခဲ့ပြီးတဲ့နောက်မှာပဲယာရီကနှုတ်ထွက်သွားပါတယ်။မေလ16ရက်နေ့မှာကလေးကနှုတ်ထွက်စာတင်ထားတာကိုသမ္မတဒေါ်နယ်ထရန့်ကလက်ခံတာပြီးဖြစ်ပေမဲ့မကြာသေးခင်ကပြပခီးစဉ်ပြီးဆုံးတဲ့အချိန်ထိဆိုင်းငံ့ထားတာဖြစ်တဲ့အကြောင်းလဲဝါရှင်တန်မှာရှိတဲ့ political သတင်းစာကိုညွှန်ကြားရေးမှူးဒက်ကာပြောဆိုခဲ့တာပါ။ယာရီကနှုတ်ထွက်ရတဲ့အကြောင်းရင်းကိုတော့တိတိကျကျပြောဆိုမထားပါဘူး။
အီရန်နိုင်ငံဘက်ဒတ်မြို့ကလူစီကားရလမ်းညွန်မှာဒီကနေ့တိချစီဖြစ်ပွားခဲ့တဲ့ကားဘုံခွဲတိုက်ခိုက်မှုတွေကြောင့်လူ28ဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထိခဲ့တဲ့ဒဏ်ရာရရှိခဲ့ကြပါတယ်။မြို့တော်လူစီကားရကာရာဒါအရကနာမည်ကြီးရေခဲမုံဆိုင်အင်းဤပထမကားဘုံပေါက်ကွဲခဲ့ရမှာတော့အနေဆုံးလူ16ယောက်သေဆုံးပြီးတော့85ယောက်ဒဏ်ရာရခဲ့ပါတယ်။နိုင်ပိုင်းအကွာမှာပဲရှာဝါကာအရကအစိုးရယုံတင်အင်းဤနောက်ထပ်ပေါက်ကွဲမှုဖြစ်ခဲ့ရမှာတော့လူ17ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ IS စစ်သွေးကြွားရေးအဖွဲ့ကတော့တိုက်ခိုက်မှုနှစ်ခုစလုံးဟာသူတို့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပြီးရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့ကတာဖြစ်ကြောင်းလည်းပြောဆိုပါရယ်တနေကုံဥပုပ်ဆောင်မီညဖက်မှာစားတော့ဆိုင်တွေကဖေးဆိုင်တွေထိုင်လေးရှိတတ်ကြတဲ့မွတ်စလင်တွေရဲ့ရမဒန်ဥပုပ်လစတင်ပြီးရက်အနည်းငယ်အကြာမှာပဲပောက်ကွဲမှုတွေနဲ့ကြုံခဲ့ရတာဖြစ်ပါတယ်ပြီးခဲ့တဲ့နေ့ရမဒန်ဥပုပ်လမှာလူပေါင်း300လောက်တေဆုံခဲ့ရတဲ့ကရတာအရက်ကထရက်ကားကြီးတစ်စင်းနဲ့ပုံခွဲတိုက်ခိုက်မှုကိုတော့ IS Islamic အစိုးရအဖွဲ့ကကျူးလွန်ခဲ့တာပါအီရတ်နိုင်ငံမှာအစိုးရကိုထောက်ခံတဲ့တပ်တွေရဲ့မြေပြင်စစ်ဆင်ရေးတွေနဲ့အမေရိကန်ကဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်ဆင်မှုတွေကြောင့်2014နှစ်လပိုင်းမှာ IS စစ်သွေးကြွတွေစတင်တိမ့်ပိုက်ခဲ့တဲ့နယ်မြေတွေတစ်ဖြစ်ဖြစ်လက်လွတ်ဆုံးရှုံးလာနေတာပါ IS ဆွန်ရောက်တွေတိမ့်ပိုက်ထားတဲ့အကြီးဆုံးမြို့တစ်မြို့ဖြစ်တဲ့မိုဇူးမြို့ကိုတော့ပြန်လည်တိမ့်ပိုက်ဖို့အထိကပြင်မှတ်ထားထိုးစစ်ဆင်နေရမှာအခုအခါအစိုးရကမြို့ရဲ့အရှေ့ပိုင်းကိုထိန်းချုပ်နိုင်ခဲ့ပြီးအနောက်ပိုင်းကစစ်သွေးကြွတွေကိုရှင်းလင်းနိုင်ဖို့လဲဆက်လက်ကြိုးစားနေကြပါတယ်
American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်တွေရဲ့အမည်ကိုကုလသမဂ္ဂကကြီးညာလိုက်ပါတယ်။တပ်ဖြတ်မှုအားမပြုချင်းမှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်းနေအိန္ဒိယချိုင်ဆန်ကဥဆောင်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားတာပါ။ပေါ်ရင်တော့ဘာဖွဲ့လဲမှာတရီးလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမရာဆွာမီဩစတြေးလျနိုင်ငံကနိုင်ငံကလူခွင့်ရေးဆိုင်ရာတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုတီတို့လည်းအဖွဲ့ဝင်တွေဖြစ်နေတာဝန်ယူမှာဖြစ်ပါတယ်စစ်တပ်နဲ့လူကြုံရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တယ်လို့ဆိုတဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံကကတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုံဆောင်ဖို့မလာတဲ့မှာတော့ကကုလသမဂ္ဂလူကြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရဖွဲ့စည်းလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာဆိုအနေနဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအစီအစဉ်ကိုအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့သက်ဆိုင်ရာဒေသတွေအားလုံးကိုတောက်ရောက်ခွင့်ပေးဖို့လဲတိုက်တွန်းထားပါတယ် မြန်မာဆိုရကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ PIPCAT တွေနဲ့ပတ်သက်လို့ကော်မရှင်တစ်ခုဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးနေရကြောင်းကုလသမဂ္ဂကတိကျစုံစမ်းမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းညှင်းဆန်ထားတာပါကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ကော်မရှင်ပါဝင်အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်က PIPCAT ဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းနေတာမကဒေသခံအစိုးရတောင်းရှိသူတွေလူမှုရေးဖွဲ့စည်းတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်နေပြီးအစိုးရထံအပြစ်သက်အစီရင်ခံတင်ပြနိုင်မှုလည်းကြိုးပမ်းနေတာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံထက်ကိုအပူပိုင်းဆိုင်ကလုံးမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့ကြကြောင်းလေပြင်းတွေတိုက်မှုချီပြီးတော့မြေပြုံမှုတွေဖြစ်ပွားခဲ့သလိုမြေနေမိုင်းတွေမှာရေကြီးရေရှာမဲ့အရင်းနဲ့လည်းရင်ဆိုင်နေရပါတယ်လေပြင်းတိုက်လို့တစ်ပင်ပြီးပြီးလူနှုတ်ဦးသေဆုံးသွားသလိုထောင်နဲ့ချီတဲ့အိုးအိမ်တွေပျက်စီးသွားတယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်ထအပြင်ယာယီတဲတွေနဲ့နေထိုင်နေကြတဲ့အိနီချင်းမြန်မာနိုင်ငံကဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း2,000တို့အတွက်လည်းစိုးရိမ်မှုတွေရှိနေပါတယ်မုန်တိုင်းဝင်မရောက်လာခင်မှာပဲလူပေါင်း3,000ထက်မနည်းကိုအာဏာပိုင်တွေကဘေးလွတ်ရာရွှေ့ပြောင်းပေးလိုက်တာပါကုန်းတွင်ပိုင်းကိုဝင်ရောက်ချိန်မှာတော့မုန်တိုင်းဟာတနာယီကို118ကီလိုမီတာနှုန်းလေတိုက်ခတ်မှုရှိနေပြီးမြောက်ဖက်ကုန်းတွင်ပိုင်းဝင်ရောက်ချိန်မှာအပြော့သွားမယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကခန့်မှန်းထားပါတယ
်မိုးတုံရာသီမိုးတွေအဆက်မပြတ်ရွာသွန်းခဲ့ရတာကရေကြီးမြေပြိုမှုတွေကြောင့်လူပေါင်း180ထက်မနည်းသေဆုံးခဲ့ရတဲ့တရီးလန်ကန်နိုင်ငံအနောက်တောင်ဘက်ဒေသမှာရေပြေးတံတင်းသူတွေကိုရှာဖွေကယ်ဆယ်နိုင်ဖို့ဆက်လက်ကြိုးပမ်းနေပါတယ်လူပေါင်း100ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးလူပေါင်း9000ခွဲလောက်ကလည်းတောင်ဘက်နဲ့အနောက်ဘက်ဒေသတွေမှာရှိတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြရတဲ့အကြောင်းတရီးလန်ကန်နိုင်ငံကပ်ဘေးအနယ်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်ရေပြေးတံအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေမှာအခုခါရေပြန်ကျလာနေပေမဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကတော့ကြီးကြီးမားမားရှိနေဆဲဖြစ်တယ်လို့လည်းပြောဆိုခဲ့တာပါစစ်တပ်ကတော့လေရင်တွေတင်းမောတွေနဲ့အကူအညီလိုအပ်နေသူတွေထံအရောက်သွားနိုင်မှုလည်းကြိုးစားနေပါတယ်တရီးလန်ကန်နိုင်ငံမှာရေပြေးတံတင်းသူအရေအတွက်ကတော့လက်တလုံးမှာ5သိန်းခွဲလောက်ထိရှိနေပါတယ်
မြောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြစ်လုပ်ခဲ့တဲ့ဒုံးကျည်ဟာပြစ်မှတ်ရှိရာကိုကြာရောက်ခဲ့ပြီးတော့9မီတာလောက်ပဲအတိမ်ဆောင်ရှိခဲ့ကြောင်းအင်္ဂါနေ့မှာပြောဆိုပါရယ်သတင်းသုံးပတ်အတွင်းတတိယအကြိမ်စမ်းသပ်တဲ့မြောက်ကိုရီးယားဒုံးကျည်ဟာတာဝဲပြစ်စကတ်ဒုံးကျည်အမျိုးအစားဖြစ်ပြီးအရှေ့ဘက်ကီလိုမီတာ450လောက်အဝေးကဂျပန်နိုင်ငံရဲ့အထူးစီးပွားရေးဇုန်ပင်လယ်ထဲကိုကျခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကလည်းပြောပါရယ်တနင်္လာနေ့ကဒုံးကျည်ပြစ်လုပ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကိုယ်တိုင်ကြီးကျခဲ့တယ်လို့ဆိုပါရယ်တချိန်ထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချိမ်းခြောက်မှုတွေကိုတုံ့ပြန်နိုင်မှုအတွက်အမေရိကန်ကချထားတဲ့ထတ်ဒုံခွင်ဒုံစနစ်လောက်ချအစ်စ်တွေရောက်လာမယ်အကြောင်းအမေရိကန်ကကြိုမပြောခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးလုပ်ဖို့တောင်ကိုရီးယားရဲ့ Liberal သမ္မတတေကတောင်းဆိုလိုက်ပါတယ်မေလ10ရက်ကနေသမ္မတတာဝန်ယူခဲ့တဲ့ Moon Jae-in ကသမ္မတအဖြစ်ရာထူးမတက်ခင်ကအာကောင်းတဲ့ Radar စနစ်ရှိတဲ့ထတ်ဒုံခွင်ဒုံစနစ်ကိုပြန်လည်တုံ့တက်မယ်လို့ကတိပေးခဲ့တာပါဧပြီလတုန်းကချထားတဲ့မူလလောက်ချနှစ်ခုအပြင်နောက်ထပ်ထတ်ဒုံခွင်ဒုံလောက်ချ၄ခုတောင်ကိုရီးယားကိုရောက်လာပြီးအစ်စ်ရောက်လာတဲ့လောက်ချတွေနဲ့ပတ်သက်လို့အရင်အစိုးရကကောက်ကွယ်ရေးဝန်ကြီးဌာနကသူ့ကိုကြိုးပြီးတော့ရှင်းပြခဲ့ခြင်းမရှိတဲ့အကြောင်းသမ္မတမွန်ဂျေအင်းကပြောဆိုပါရယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအင်္ဂါညချမ်းထုတ်လွှင့်ပေးနေတဲ့ရေဒီယိုမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာနားဆင်နိုင်ကြောင်းပါရှင်အခုတော့ထိတ်တန့်ရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအတွက်အချက်လက်ရှာဖွေရေးအဖွဲ့ကိုနိုင်ငံတကာကျွမ်းကျင်ပညာရှင်တချို့နဲ့ကုလသမဂ္ဂကဖွဲ့စည်းလိုက်ပါပြီ။ဒီအပေါ်မှာမြမအစိုးရဘက်ကသဘောထားလူခွင့်ရေးအဖွဲ့တချို့ရဲ့အမြင်တွေကိုတော့မခင်ဖြူထွေးစူးစီးတင်ပြထားပါတယ်။
ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်အချက်လက်ရှာဖွေရေးအဖွဲ့ဆီလို့ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လ24ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာဆူရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အထက်ပူပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအကြည့်လင်းပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလည်းဒီတိုင်းပဲဆက်လက်ရည်တည်သွားမှာဖြစ်တယ်လို့မြန်မာသမ္မတရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထီကပြောပါရယ
်။ဒါနဲ့ပတ်သက်လို့နိုင်ငံရေးဝန်ဆောင်တာလို့ပြောတယ်။နိုင်ငံဆူရရဲ့ရည်တည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်သတင်းထုတ်ပြန်ချက်ထုတ်ပြန်ထားပြီးဖြစ်တယ်။အခုလူ့ကိုယ်ရေးကောင်စီကဆက်ဆိုင်နေနေချင်းဖွဲ့စည်းတဲ့အခါသူ့ရဲ့ဘယ်လိုresolution ရသူတို့ဆက်လုပ်တယ်ပါနော်လုပ်ပြန်မယ်လို့လဲကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့ရည်တည်ချက်အရဒီမတ်လ24ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တိုင်းမှာသူတို့က resolution အလုပ်လို့ကျွန်တော်နိုင်ငံနဲ့ကျွန်တော်နိုင်ငံရဲ့ရည်ရွယ်ချက်ရပဲကျွန်တော်ကဆက်လက်ဆောင်ရွက်မှာဖြစ်တယ
်။နိုင်ငံတကာလူခွင့်ရေးဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ရောတိုင်းပြည်အတွက်ပါအကျိုးရှိစေမယ့်နည်းလမ်းဖြစ်တယ်လို့ထောက်ပြတိုက်တွန်းနေကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုမှတ်ချက်ပေးပါတယ
်။ This is a very important mandate and mission.The crimes that have been perpetrated not only in Rakhine State but also in Kachin and Shan State in particular, those crimes have been very serious and they've been
perpetrated. ဒါဟာတိုက်ကိုရေးကြီးတဲ့တာဝန်ပေးမှုလုပ်ငန်းတရားဖြစ်ပါတယ်။ရခိုင်ပြည်နယ်တစ်ခုတည်းမှာလည်းမဟုတ်ပါဘူး။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့ရာဇဝတ်ပစ်မှုတွေဟာတိုက်ကိုဆိုးဝါးပါတယ်။အပြစ်ကျူးလွန်သူတွေဟာလည်းအပြစ်ကနေကင်းလွတ်ခွင့်ရနေပါတယ်။ဒါကြောင့်မလို့အခုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုအနီးကပ်လေ့လာပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နိုင်ပါတယ်။ဒါဟာတိုက်ခိုက်ခံရတဲ့လူမှုအတိုင်းအဝန်တွေအတွက်တင်မဟုတ်ပါဘူး။တိုင်းပြည်တစ်ခုလုံးအတွက်အလွန်ကိုရေးပါတဲ့ကိစ္စဖြစ်ပါတယ
်။အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံရေးဝင်ရောက်ခွင့်တောင်းခံတဲ့အခါမြန်မာဆူရဘက်ကလိုက်လောခွင့်ပြုပြီးတော့ပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်တဲ့အကြောင်းလေးမက်သူးစမစ်ကပြောပါရယ်။တကယ်လို့မြန်မာဆူရဘက်ကဆက်ပြီးတော့ညှဉ်းဆန်နေမယ်ဆိုရင်လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ကတော့တခြားဖြစ်နိုင်ခြေလမ်းကြောင်းတွေကတဆင့်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်သွားနိုင်တယ်လို့မက်သူးစမစ်ကပြောပါရယ်။ကုလသမဂ္ဂတွေ့ရင်မှုချုပ်ဟာကိုဖီအာနက်ဦးဆောင်တဲ့ကော်မရှင်အပါအဝင်ဆွဲကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းကပြည်ပကဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းတွေသာမကဒေသခံအစိုးရတာဝန်ရှိသူတွေလူမှုရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစိုးရထံကိုအပြည့်အစုံအစင်ကစားတင်ပြဖို့ကြိုးပမ်းနေတာပါရခိုင်အကြံပေးကော်မရှင်အနေနဲ့ဈာပြက်အစင်ကစားထုတ်ပြန်ခဲ့ချိန်တုန်းကတော့ဘယ်သူဘယ်ဝါတွေပါဝင်ပြီးဘယ်လိုလုပ်ရမယ်ဆိုတာထည့်သွင်းပြောမထားပေမဲ့လွတ်လပ်တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာကိုထောက်ပြအကြံပြုထားတဲ့အကြောင်းကော်မရှင်အဖွဲ့ဝင်ဦးဝီလွင်ကပြောပါရစေ
။ကျွန်တော်တို့ကတော့ကော်မရှင်ရဲ့သဘောထားပဲပြောချင်တာပေါ့နော်။ကော်မရှင်ဈာပြက်အစင်ကစားမှာပဲကျွန်တော်တို့ကလေဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကလွတ်လပ်တဲ့ဟိုတရားပြန်တတဲ့စုံစမ်းစစ်ဆေးမှုတစ်ခုလိုအပ်တယ်။အဲ့ဒီကအဖြေကိုကျွန်တော်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့လုပ်တင်ပါတယ်ဆိုတဲ့အကြံပေးထားပါတယ်အဲ့တော့တရားမျှတလည်းလွတ်လပ်တယ်ဟိုစုံစမ်းစစ်ဆေးမှုကဘယ်လိုလုပ်ရမယ်ဘယ်မှာလုပ်ရမယ်ပြည်တွင်းရင်ပြည်ပကျွန်တော်တို့ဘာမှပြောမထားပါဘူးအဲ့တော့အဲ့ဒီအတိုင်းတိုင်းလေးပဲကျွန်တော်ပန့်ချက်ပေးချင်ပါတယ
်ပြည်ခရီးတစ်ထဲရခိုင်ပြည်နယ်မှာနေ जा ဆောင်တက်စကန်တို့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းလူချွေးအဖွဲ့ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရိုဂျာမွတ်စလင်တွေအများအပြားတပ်ဖြတ်ခံရတာအာဓမ္မပြုချက်ခံရတာအပါအဝင်လူခွေချူဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တဲ့ဆူရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်ပညာရှင်၃ဦးရဲ့အမိကိုကုလသမဂ္ဂကဒီကနေ့ပဲကြေညာလိုက်တာပါအိန္ဒိယနိုင်ငံကတရားရုံးချုပ်ရှိနေအင်ဒီရာဂျိုင်စင်ကအဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့သီရိလင်္ကာနိုင်ငံကလူခွေကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမာရာစွာမီနောက်ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွေဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုဒီတို့လည်းအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တဟာပြီးခဲ့တဲ့မတ်လတုန်းကလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပြီးတော့မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ထပ်မံတိုက်တွန်းထားပါတယ်ရှင်။
ဒါကတော့ရခိုင်ပြည်နယ်ဘက်ကလူခွင့်ရေးအခြေအနေကုလကအဖွဲ့ဖွဲ့ပြီးစုံစမ်းကြမဲ့အကြောင်းမခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲရခိုင်ကဲယူရန်ဘက်ကိုတိုက်နေတဲ့ Cyclone မုန်တိုင်းရဲ့နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်။ရခိုင်ကဲယူရန်ဒေသအနီးကနေလွေလျားတိုက်ခတ်ခဲ့တဲ့ Mora Cyclone မုန်တိုင်းရဲ့အရှိန်အဟောင်းစစ်တွေမောင်းတော့ပါဝင်ရခိုင်ပြည်နယ်အတွင်းကဒေသတချို့မှာပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။မုံတိုင်းကြောင့်လူထိခိုက်သေးဆုံးမှုမရှိသေးပေမဲ့စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပြက်အစီးများတယ်လို့ဒေသခံတွေကပြောပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောင်မမြင့်မြင့်ခိုင်သတင်းပေးပို့ထားပါတယ
်ရခိုင်ကန်ယူရန်ဒေသအနီးကနေဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုပဟိုပြုဝင်ရောက်ခဲ့တဲ့မိုရာဆိုက်ကလုန်းမုံတိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တဲကဒေသတချို့မှာအပြက်အစီးတွေရှိခဲ့ပြီးဆုံးရှုံးမှုပမာဏအတိအကျကိုတော့လောလောဆယ်မှမသိရသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ်
စင်းတော့ကျွန်တော်တို့မချိုးရသေးဘူးဗျစင်းဟိုကတော့လုံနေပါတယ်အဲအစာအုပ်တွေမိုးလာတာပေါ့လမ်းတွေပေါ်တစ်ပင်တွေတကန်းကြီးကျတယ်ဒီဥစ္စာတော့အခြေအနေပေါ့ဟိုနောက်တစ်ခါတော့ဒီဟိုတဲတွေပေါ့တဲတော်တော်များများတော့ပျက်စီးတာပေါ့တဲတော်တော်များများလေးတိုက်တဲ့ခါကျတော့အမိုးလမ်းပေါ့ကိုပျက်စီးကုန်နောက်ကဒီဒုက္ခတွေစခန်းတွေပေါ့ဒုက္ခစခန်းတဲတွေပြိုကျတယ်တဲတွေပြက်တယ
်မိုရာဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာလေးတိုက်နှုန်းတနာရီ83မိုင်နှုန်းနဲ့စစ်တကောင်းနဲ့ကောက်ဆက်စ်ဘဇားမြို့ကြားကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုဥတီဝင်ရောက်ခဲ့တာပါ ဆိုင်ကလုံးမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တွေကစစ်တွေမောင်းတော်မင်းပြားကြောက်တော်ပုံနှကြွန်းစရိမ်မြုပ်နယ်တွေမှာပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာရှိတဲ့တဲအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်။မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့ပေမဲ့လည်းရေကြီးတာတွေလူထိခိုက်ဒေဆုံးတာတွေအထိဆိုးဆိုးရွားရွားမဖြစ်ခဲ့ဘူးလို့ဥတည်မောင်ဆွေကဆိုပါတယ်
။ကျွန်တော်တို့ခိုင်ပြည်နယ်မှာဟိုမနစ်တော့လည်းမုန်တိုင်းတွေဖြစ်ခဲ့တယ်လေ။တနောက်15တော့လည်းကျွန်တော်မုန်တိုင်းတွေဖြစ်ခဲ့တယ်။အဲဒီကတော့နည်းနည်းတော့ဆိုးတာပေါ့ရေကြီးတာပေါ့ဆိုတော့ထိခိုက်မှုလည်းများတယ်။ပြေးပြောက်လေးရှိတယ်။ဟိုလမ်းနေပါလေလေဟိုပိတ်တာပေါ့။အခုကတော့ဘုံတိုင်းတော့ဖြတ်တယ်ဒါပေမဲ့အဲ့လောက်ထိတော့မပြတ်ခဲ့ဘူးပေါ့ရေကင်ဘုံတိုင်းတွေ့ကြုံရတော့ကျွန်တော်ချင်မှာပြတ်တာတော့မရှိဘူးဒါပေမဲ့ဟိုလေတိုက်တဲ့အတွက်အိမ်နေခုနပြောအမိုးလံနဲ့ပုံးချောင်းနေအမိုးလံနဲ့ကြောင်းနေအမိုးလံနဲ့အဲဒီဥစ္စာတွေတော့ရှိပါလေဒါတွေလည်းကျွန်တော်တို့အစီအစဉ်နဲ့ပဲကျွန်တော်တို့ပြန်ပြီးတော့ဟိုမူလချေတွေရအောင်တော့ပြန်လုပ်ပါမှာပေါ့
စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပြက်စီးနည်းနည်းများတယ်လို့စစ်တွေဒေသခံဦးတန်းထွန်းကဆိုပါတယ်
ကျွန်တော်လည်း1968မှာတိုက်ခဲ့တဲ့ရခိုင်မုံတန်းကြီးရဲ့နောက်ပိုင်းမှာစစ်တွေမျိုးအတွက်ပေါ့နော်စစ်တွေမျိုးအတွက်ဒီဟာအပျက်စီးဆုံးရှုံးအများဆုံးပဲလို့ပြောလို့ရမှာပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုယ်တိုင်မုံတန်းအရှိန်ကြောင့်အပျက်စီးများတဲ့နေရာတွေကိုတွားရောက်စစ်ဆေးနေပြီးမူလအခြေအနေရောက်အောင်အစိုးရရဲ့အစီအမံနဲ့ဆောင်ရွက်သွားမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောပါတယ်ဆိုင်ကလုံးမုန်တိုင်းအရှင်ကြောင့်တိုင်းနယ်ပြည်နယ်အများစုမှာမိုးကြီးနိုင်ကြီးရှိနေသေးပြီးမြမကန်ယူရန်တရှောင်းနဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လီပြင်းကြောက်ရောက်နိုင်တယ်လို့မိုးလီဝသနယ်ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းတန်တင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကလူတန်းချီကိုတော့အာဏာပိုင်တွေကဘေးလွတ်ရာစခန်းတွေစီရွှေ့ပြောင်းပေးထားပါတယ်။မိုးရွာမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲမှာတော့အ ਨੇ စုံလူ9ဦးသေဆုံးခဲ့ပြီးအင်ဂျီယာနဲ့ချီပျက်စီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းပျက်စီးမှုတွေရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြထားပါတယ်ရှင်
။မမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ခဲ့တဲ့သတင်းတွေအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။အခုတော့ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုပ်သမားတွေရဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လယ်ကဆောက်လက်ဆအဆောက်အဦပြိုကျခဲ့တာကြောင့်ဆောက်လုပ်ရေးလုပ်ငန်းလုပ်နေတဲ့မြန်မာအလုပ်သမား3ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။သူတို့ကိုရဲစေယုံကိုပို့ပြီးတော့အရေးပေါ်ကုသမှုခံယူနေကြပါတယ်။သူတို့တွေအတွက်မြန်မာတန်ယုံဘက်ကလိုက်ပြီးတော့ကူညီပေးနေတယ်လို့တန်ယုံကတန်ရာရှိကအတည်ပြုပြောဆိုပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့လုံမနီဖက်ဖူရီ32လမ်းမှာရှိတဲ့ဆောက်လက်ဆ12ထိုင်းဆောက်လက်ဆ12ထပ်ရှိတဲ့တိုက်တစ်ခုမှာကွန်ကရစ်လောင်းနေရင်းနဲ့အလေးချိန်မခံနိုင်ဘဲပြိုကျတာကြောင့်မြန်မာဆောက်လုပ်ရေးလုပ်သား3ဦးတန်နိုင်နေပြီးဒဏ်ရာတွေပြင်းထန်စွာရရှိခဲ့တာကြောင့်ဘန်ကောက်မြို့ကရဲစေယုံတစ်ခုမှာပို့ပြီးတော့ကုသမှုခံယူနေရပါတယ်မြန်မာလူသမားတန်အရာရှိဦးနိုင်မင်းသူကတော့မြန်မာလူသမား3ဦးဒဏ်ရာပြင်းထန်စွာရရှိသွားတယ်လို့အတည်ပြုပြောကြားပါတယ်
ဒီအလုံသမားဟာဟိုပြိုကျတယ်ဆက်တက်တိုက်ပြိုကျတယ်ဆက်တက်ပြိုတိုက်တယ်သူကမြန်မာအလုံသမား3ဦးထိခိုက်ဒဏ်ရာရတယ်ပေါ့နော်အခုလက်ရှိလောလောဆယ်မှာတော့အဲဆေးရုံမှာဒီဆက်ရောက်ပြီးစစ်ကူတာနေတရားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ရောလက်ရှိတော့မသွားရဘူးဒါပေမဲ့ကျွန်တော်တို့နောက်နေ့မှသွားပြီးတော့ဆေးရုံမှာကြည့်ပြီးတော့ဒီအလုံသမားတွေရဲ့ဟိုသူကဘာတွေလဲ MOU လားပေါ့နော
်အခုဒဏ်ရာရရှိသူတွေဟာဘလို့အထောက်အထားကင်ဆောင်ထားတယ်လဲဆိုတာပေါ်မှာမူတည်ပြီးနေနာကြီးရရှိအောင်စ조사သွားမှာဖြစ်တယ်လို့လဲဘန်ကောက်မြို့မှာတာဝန်ယူရတဲ့အလုသမားတန်ရာရှိဦးနိုင်မင်းသူကဆိုပါတယ
်ဘာထောက်တာကင်ထားလဲသူတို့ရသိရလိုက်တဲ့အခွင့်အရေးရရှိအောင်လို့ကျွန်တော်တို့သွားပြီးတော့ပြည့်စုံပေးမှာပေါ့နော်ဟုတ်လက်ရှိချင်းကအဲ့လိုမျိုးဟုတ်ကဲ့ဟိုအဲ့ဒါတော့ကျွန်တော်တို့ပေါ့နော်အာသူဥပဒေရပေါ့နော်ရောက်ဝင်ကြခိုက်ရှိတဲ့အာမခံကြီးလိုဟာမျိုးအထိခိုက်နေတာအခုအတွက်ပေါ့နော်အဲ့ဒါမျိုးကြီးကျွန်တော်တို့ရရှိအောင်လို့ဆက်ပြီးတော့ကျွန်တော်တို့ညှိနှိုင်းဆောင်ပေးသွားမယ်နော်
အလုသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကလည်းအဆောက်အဦပြိုကျတဲ့ဖြစ်စဉ်ကိုပြောပြပါတယ်
ကျွန်တော်တို့ဒီအပေါ်မှာအင်္ဂလိပ်လောင်းနေတဲ့အချိန်ဒီတန်ကွန်ကရစ်တင်နေပေါ့နော်တန်ကြီးတန်ကိုရင်းနေတဲ့အင်္ဂလိပ်လောင်းနေတဲ့အချိန်မှာဒီအပေါ်ကဒီဘီလက်မီဖိဘွေးကိုမခံနိုင်တော့ပြိုကျသွားတာဟုတ်ကဲ့၁၁ထပ်မှာပေါ့၁၁ထပ်ဒီကားရက်ဖို့ဟိုကားရက်တဲ့ပတ်ခင်လောက်တဲ့နေရာမှာပြိုကျတာ၁၁ထပ်မြောက်မှာပြိုကျတာဘယ်နဲ့ပြိုကျတိုက်ကြီးပြိုကျတာမဟုတ်ဘူးအဲဒီသူတို့လောင်းနေတဲ့ဘီလက်မီနဲ့တန်ကူကွင်းကွန်ကရစ်နဲ့တွဲလောင်းနေတဲ့နေရာမှာပြိုကျတာ
တန်တိုင်နေကြမှာပြီးပြီးဒဏ်ရာရသွားသူတွေကတော့အသက်42နှစ်အရွယ်ဦးမောင်ကိုအသက်32နှစ်အရွယ်ကိုမောင်ချုံနဲ့အသက်48နှစ်အရွယ်ဦးမောင်ဝင်းတို့ဖြစ်ကြပါတယ်သူတို့၃ယောက်စလုံးဟာရဲစေယုံမှာအရေးပေါ်ကုသမှုခံယူနေရတာပါထိုင်းနိုင်ငံမှာ
မြန်မာလူသမား၃တန်းကနေ၄တန်းလောက်ထိအလုပ်လုပ်ကြနေကြပြီးအများစုကတော့တရားမဝင်အလုပ်သမားတွေဖြစ်ကြပါတယ်လုပ်ငန်းခွင်အတွင်းထိခိုက်ဒဏ်ရာရသူအတော်များများကတော့အလုပ်သမားဖွဲ့စည်းတွေလိုက်လံကူညီဆောင်ရွက်မှုတွေရှိမှသာနှစ်နာကြီးတွေရရှိတာပါအခုအခါမှာတော့ဘဏ်ကောက်မြို့ပါဝင်နေဆက်တင်မှာပါအလုပ်သမားတန်ရာရှိ၅ဦးထားပြီးအလုပ်သမားရေးတွေကိုလုပ်ဆောင်ဖို့အတွက်မြန်မာတန်ရုံးကစီစဉ်ဆောင်ရွ
ကျွန်တော်တို့ကအများစုကတော့ခက်ခဲပင်ပန်းတဲ့အလုပ်ညစ်ပတ်တဲ့အလုပ်တွေအနေနဲ့များတဲ့အလုပ်တွေကြားမှာလောက်ကန်ရင်းနဲ့မြန်မာပြည်မှာရှိတဲ့ဒေသစုတွေရဲ့စာဝင်တွေရဲ့ပြဿနာတွေကိုဖြေရှင်းနေရဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးတနည်းကျော်ကြာတဲ့အထိအလုပ်ကန်အခွင့်အလမ်းတွေဖန်တီးပေးနိုင်မှုတွေအားနည်းနေဆဲဖြစ်တာကြောင့်အိန္ဒိယချင်းထိုင်းနိုင်ငံတွေကိုထွက်ပ
ာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးကြပါတယ်ပြင်သစ်သမ္မတအစ်အီမာနျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကိုပြင်သစ်နိုင်ငံပါရီမြို့တော်အနီးကဘာဆဲလ်နန်းတော်မှာမနေ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးပါတယ်ပွင့်ပွင့်လင်းလင်းနဲ့မျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတယ်လို့ပြင်သစ်သမ္မတကပြောဆိုထားတဲ့ဆွေးနွေးပွဲမှာတော့ပြင်သစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားမီဒီယာတွေကဩဇာလွှမ်းမိုးဖို့ကြိုးစားခဲ့မှုအပေါ်သမ္မတမက်ခရွန်ကဝေဖန်လိုက်ပါတယ်ခြေချင်းဒေသကလိန်တူစုံမဲ့သူဂေးတွေနဲ့လက်စပီယန်တွေအပေါ်မှာရရက်ဆက်ဆက်ဆက်ဆံမှုတွေနောက်ယူကရိန်းရှေ့ပိုင်းနဲ့ဆီးရီးယားနိုင်ငံအတွင်းရုရှားရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့လဲအီမာနျူအယ်မက်ခရွန်ကမိကွန်းထုတ်ခဲ့ပါတယ် VOA သတင်းတောက်ဇလတီကာဟုတ်သတင်းပေးပို့ထားတာကိုမတ်တိန်ကီထိုက်ကပြောပြပေးမှာပါရှင
်ရုရှားသမ္မတပူတင်နဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဖို့ကြီးကြေခန်းလာတဲ့ဘာဆဲလ်နန်းတော်ကိုပြင်သစ်သမ္မတကရွေးချယ်ခဲ့တာပါတော်ဝင်နန်းတော်တဲမှာတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းရုရှားမီဒီယာတွေရဲ့ဖော်ပြမှုတွေလိုစိတ်မသက်မသာဖြစ်စရာကိစ္စတွေကိုပြင်သစ်သမ္မတကဆွေးနွေးခဲ့ပါတယ်ဩဇာကြီးတဲ့မီဒီယာနှစ်ခုကရုရှားသမ္မတပူတင်ရဲ့မိတ်ဆွေဖြစ်တဲ့သူ့ရဲ့ပြိုင်မဲ Marine Le Penကိုတာတာထူးထူးဖော်ပြပြီးပြင်သစ်ရွေးကောက်ပွဲအပေါ်လွှမ်းမိုးနိုင်ဖို့ကြိုးစားခဲ့တယ်လို့ပြင်သစ်သမ္မတ Macron ကဆွဆွဲပါတယ်
။ Ce sont des organes d'influence.
Russia Today and Sputnik have been organs of influence.
Russia Today နဲ့ Sputnik တို့ဟာရွေးကောက်ပွဲကိုလွှမ်းမိုးနိုင်ဖို့လှုပ်ခဲ့ကြတဲ့အဖွဲ့တွေပါ။သူတို့ကကျွန်တော်အကြောင်းနဲ့ကျွန်တော်ရဲ့မဲဆွေစည်းရုံးမှုတွေကိုစုံစမ်းဖော်ထုတ်ပြီးတော့လည်းအချင်းချင်းဖော်ပြခဲ့ကြပါတယ်။
ရုရှားနိုင်ငံတောင်ဘက်စွန်းကချက်ချင်းညာဒေတာတွင်လိန်တူဆုံးမကြတဲ့ဂေးတွေနဲ့လက်စပီယန်တွေအပေါ်မတရားဖိနှိပ်နေတာတွေအပေါ်ရုရှားသမ္မတပူတင်ကိုပြင်သစ်သမ္မတအနေနဲ့ပြောဆိုဖို့ကိုလည်းအခွင့်အရေးအဖွဲ့တွေကတောင်းဆိုကြပါတယ်။အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကစီစီလီကော်ဒီယက်စ်ကအခုလိုပြောပါတယ်။
Mr. Macron promised it was a commitment he made to Amnesty International during the campaign.
ကျင့်တဲ့နိုင်ငံထဲမှာတွေမဟုတ်ဘူး။ကဘာတလွားလူအခွင့်အရေးကိုကာကွယ်မယ်ဆိုတာကို Mr. Macron ကကတိပေးထားတာပါ။သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအတွင်း Amnesty International ကိုကတိကဖို့ပြုထားတာပါ။ရင်းရင်းတည်တည်ပြက်ပြက်သားသားပြသနိုင်မဲ့လက်လွတ်လို့မရတဲ့အခွင့်အရေးသူ့မှာရှိနေပါပြီ။ Mr. Putin ကလည်းဒီလိုပြောလိုက်မှနားလည်မယ်သူပါ
။ဆွေးနွေးပွဲပြီးမှာတော့ပြင်သစ်သမ္မတကအခုလိုပြောဆိုခဲ့ပါတယ်။
Nous avons évoqué le cas des personnes LGBT.
We discussed the case of LGBT.
ချက်ချင်းတွေကလင်းနုဆုံးမဲ့သူ LGBT တွေအရေးကျွန်တော်တို့ဆွေးနွေးပါတယ်။နောက်ပြီးတော့ရုရှားနိုင်ငံကလူမှုရေးဖွဲ့စည်းရေးအရေးကိုလည်းဆွေးနွေးပါတယ်။ဒီကိစ္စတွေပေါ်ပြည်သစ်နိုင်ငံဘက်ကဖြစ်စေချင်တာတွေကိုသမ္မတပူတင်ကိုပြက်ပြက်သားသားပြောခဲ့ပါတယ်
။ Syria နဲ့ Ukraine အရှေ့ပိုင်းတို့မှာရုရှားစစ်တပ်ရဲ့ပါဝင်ပတ်သက်မှုတွေကိုလည်းပြည်သစ်သမ္မတကဝေဖန်ပါတယ်။ရုရှားသမ္မတကတော့ရုရှားအပေါ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုအဆုံးသတ်ဖို့ပြောဆိုခဲ့တာပါ။
Поэтому я обращаюсь и к вам, и к представителям.
I appeal to you as well as to the representatives of the French media.
ကမ္ဘာစီးပွားရေးမှာကန့်သတ်ချက်တွေအားလုံးကိုဖယ်ရှားပြီးအတွက်ကြိုးပမ်းကြဖို့ပြင်သစ်မီဒီယာကကိုယ်စီတွေကိုရောခင်ဗျားကိုပါကျွန်တော်ပန်ကြားပါရယ်။လွတ်လပ်တဲ့ဈေးကွက်လွတ်လပ်တဲ့ရှင်ပြိုင်မှုဖြစ်ရေးလွတ်လပ်မျှတတဲ့နိုင်ငံရေးအကျိုးစီးပွားဖြစ်ပေါ်ကန့်သတ်ချက်တွေနောက်ပြီးအခွင့်အရေးယူတဲ့ယန္တရားအားလုံးကိုဖယ်ရှားလိုက်တာကသာကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအလုံးလက်မဲ့တိုက်ဖြတ်ရေးနဲ့ကျွန်တော်တို့နိုင်ငံသားရဲ့ဘဝအဆင့်တန်းမြင့်မားလာရေးကိုအထောက်အကူဖြစ်စေမှာပ
ါ။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတို့က2014ခုနှစ်မှာတရားမဝင်သိမ်းပိုက်မှုနဲ့ယူကရိန်းရှေ့ပိုင်းကရုရှားစကားပြောခွဲထွက်ရေးသမားတွေကိုစစ်ရေးအရာထောက်ပံ့ထားတွေကြောင့်ရုရှားအပေါ်နိုင်ငံတကာကဒဏ်ခတ်ပိတ်ဆို့ထားတာဖြစ်ပါတယ်။ Syria နိုင်ငံအရေးမှာတော့အတိုက်အခံတွေကိုနှိမ်နှင်းတိုက်ခိုက်နေတဲ့ Syria သမ္မတ Bashar al-Assad ကိုရုရှားအစိုးရကထောက်ပံ့ထားတာဖြစ်ပါတယ်ရှင်။
မသိင်္ဂီထိုက်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုက်ဆွေးနွေးကန်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်မေလ30ရက်အင်္ဂါနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 1169လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင်းနဲ့ဓာတ်ရိုက်လေလိုက်ဆွေးနွေးကန်တို့ကိုဇက်တိုက်နားဆင်ရမှာပါအခုအရင်ဆုံးတော့ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းစီစဉ်နဲ့တင်ဆက်ပေးကြပါတယ်နားဆင်ကြည့်ပ
ါသမ္မတဒေါ်နယ်ထရန့်ပထမဆုံးပြည်ပခီးစဉ်ကပြန်လာပြီးတဲ့အချိန်မှာပဲသူနဲ့ရုရှားဆိုရဂျာဆက်နယ်ပတ်သက်မှုရှိမရှိသူ့ရဲ့မျက်ကွယ်မှာစစ်ဆေးမှုတွေကပို့ပြီးတော့ဒေါ်လာနေပါတယ်သူ့အတွက်ပုဂ္ဂိုလ်ရေးရာရောနိုင်ငံရေးအရပါနီးကပ်တဲ့တမက်ဖြစ်သူထိတ်တန့်ကြံပေးဂျယ်ရက်ကူရှနာအပေါ်မှာဆွဆွဲတဲ့မျက်မျော်လေးနဲ့သတင်းတွေကလည်းပြန့်နှံ့နေပါလေ။တမတာထွန်းကတော့သူ့ရဲ့ရှေ့လေပိုင်းဒေသတစ်လျှောက်ပတ်သွားခဲ့တဲ့ခီးစင်ဟာအောင်မြင်တဲ့ခီးစင်မှာလို့အခုလိုပြောပါလေ
။
ဘယ်နေရာပဲရောက်အမှားရုံမရှိခဲ့တဲ့အောင်မြင်ခဲ့တဲ့ခီးစင်ဆိုပြီးသူကပြောဆိုသွားတာပါ။သတင်းတွေမှာတော့သူ့ရဲ့အတွင်းစီးအယုံရဆုံးထိတ်တန့်ကြံပေးတမက်ဖြစ်သူဂျယ်ရက်ကူရှနာအကြောင်းတွေကိုတော်တော်များများရေးနေကြပါလေ။တမတာထရန်ကဂျယ်ရက်ဟာနယူးယောက်မှာတိတ်အောင်မြင်တဲ့အင်ညာစီးပွားရေးလုပ်ငန်းရှင်တစ်ယောက်ဖြစ်တဲ့သူ့အတွက်သိက္ခာကိုဂုဏ်ယူပါတယ်လို့ပြောဆိုသွားတာပါပြီးခဲ့တဲ့နှစ်ရွေးကောက်ပွဲရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှု FBI ကစုံစမ်းနေတဲ့ကိစ္စမှာဂျယ်ရက်ကူရှနာပါဝင်ပတ်သက်နေတယ်ဆိုပြီးတန်တရားဖြစ်နေတဲ့အကြောင်းသတင်းတွေမှာရေးနေကြပါတယ်တမတာထရန်တမတာဖြစ်ဂျန်သစ်စာမကြိမ်းဆိုခင်လေးမှာရုရှားအစိုးရနဲ့ရှိုးဝယ်ဆက်သွယ်ရေးလိုင်းတစ်ခုထူထောင်မှုရုရှားတာဝန်ကြီးကိုကရှနာကချင်းကပ်ခဲ့တဲ့အကြောင်းသတင်းတွေမှာရေးသားနေတာဖြစ်ပါတယ်ဒီမိုကရက်အောက်လွတ်တော်အမတ်အာရွန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတ
ယ် There was the context of an election campaign in which the Russians had been
ရွေးကောက်ပွဲမဲဆယ်စီယုံပွဲအတွင်းမှာဒေါ်နယ်ထရန့်အနိုင်ရအောင်ရုရှားကဝင်ဆွတ်ဖတ်တာ Hillary Clinton ကိုထိကိုက်အောင်လုပ်ခဲ့တာဒီအကြောင်းအရာတွေအောက်မှာပဲတကယ်လို့ထွက်လာတဲ့သတင်းတွေဒါမှန်ခဲ့မယ်ဆိုရင်မဲဆယ်စီယုံမှုတွေအပြီးရုရှားဘက်ကဆွတ်ဖတ်မှုတွေလုပ်ပြီးတဲ့အချိန်ထရန့်ရဲ့အဖွဲ့ထဲမှာအဓိကပါဝင်ခဲ့တဲ့သူ့ရဲ့သားသမတ်ရုရှားတန်ရာရှိတွေကတဆင့်လျှို့ဝှက်ဆက်သွယ်ရေးတစ်ခုထူထောင်မှုလုပ်ခဲ့တာပါမေးရမှာကဘသူတွေမသိအောင်ဘာတွေဖုံးကွယ်ပြောဖို့လဲဆိုတာပ
ါ CIA ထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးအောင်မိုက်ကယ်ဟေရင်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့စိတ်ပြတ်အားအသိမိတဲ့အကြောင်း CNN သတင်းဌာနကပုံမှန်လင်းလင်းအခုလိုထုတ်ဖော်ပြောပါတယ
် What manner of ignorance chaos
မသိနားမလည်ပဲနဲ့ရှုပ်ထွေးပြီးကိုကိုကိုတိတ်အထင်ကြီးတဲ့တန်တရားဖြစ်เสียရလို့ရမျိုးပါဒလိုရုရှားတန်မတ်နဲ့တွေ့တယ်ပြောတယ်ဆိုတာလှုပ်တင်လှုပ်တိုက်တဲ့ကိစ္စလို့စဉ်းစားမိပါသလားဆိုတာမေးရပါလိမ့်မယ
်တချို့သတင်းတွေမှာတော့ Trump ရဲ့သမီးကူရှင်နာရုရှားရေးမှာပါဝင်ပတ်သက်တယ်လို့မြင်ပေမဲ့တစုံတရာအမှလှုပ်တဲ့သူဆိုပြီးဆွဆွဲတာမျိုးတော့မဟုတ်ပြန်သေးပါဘူးသူဟာစီးရီးယားရေးလို့ရှုပ်ထွေးတဲ့ကိစ္စတွေကိုဆွေးနွေးဖို့လမ်းကြောင်းရှာလာဆိုပြီးတော့လဲသတင်းတချို့မှာရေးပါတယ်ထိတ်တန့်ဆိုရရာရှိတွေကတော့ဒီကိစ္စကလုတ်တဲ့လုတ်ထိုက်လို့လုတ်တာဆိုပြီးကာဝယ်ပြောဆိုနေပါလေအမိမေလုံချုံရေးဌာနညွှန်ကြားရေးမှူးမိုက်ကယ်ကယ်လီကတော့ ABC ရုပ်သံကိုခုလိုပြောပါတယ်
It's both normal in my opinion and acceptable
ဒီနှစ်ခုစလုံးကပုံမှန်ပါပဲကျွန်တော်အမြင်ကတော့လက်ခံနိုင်တဲ့ကိစ္စပါရုရှားလူနိုင်ငံမျိုးနဲ့ဆက်သွယ်ရေးလိုင်းဖွင့်နိုင်မှုဆိုတာကောင်းတဲ့ကိစ္စပ
ါလွှတ်တော်ကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မတီကတော့သမ္မတထရမ့်မကြခင်ယာလူကဖိရှားခဲ့တဲ့ FBI စုံစမ်းရေးဘျူရိုညွှန်ကြားမှုအောင် James Comey ဘာပြောမလဲဆိုတာကိုအကြီးအကျယ်စိတ်ဝင်စားနေကြပါတယ်ကော်မီကထင်ရှားဆုံးထိတ်တန့်သက်သည့်ဒီလိုလည်းဖြစ်နေပါတယ်Democratic Alto Dr. Adrian Schiff ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် I do think ultimately we're going to want
ကျွန်တော်ကတော့ Mr. Kushner ကိုကျွန်တော်တို့ committee ရှေ့မှောက်လာပြီးတက်တည်ထွက်ဆိုတာမျိုးလုံးဝလိုလားပါတယ်ဖြစ်လာမယ်လို့လည်းအပြေအဝမျှော်လင့်ပါတယ်စုံစမ်းရေး committee က Mr. Mueller ကဒီဆွဆွဲချက်တွေနဲ့ပတ်သက်လို့ကြားနာခြင်းနေမှာသိကြပါတယ
် FBI Federal စုံစမ်းရေးဘူရိုညွှန်ကြားရေးမှူးအောင် Robert Mueller ကိုဒီလစောစောပိုင်းကပဲရုရှားရဲ့ဆွဖက်မှုတွေစုံစမ်းရေးဦးဆောင်မဲ့စုံစမ်းစစ်ဆေးရေးမှုအဖြစ်ခန့်အပ်ခဲ့တာပါရွေးကောက်ပွဲမှာရုရှားရဲ့ပါဝင်ပတ်သက်မှုတွေနဲ့ပတ်သက်ပြီးဥပဒေကြောင်းနဲ့မညီတဲ့အပြစ်တစ်စုံတစ်ရာကျူးလွန်ခဲ့တာမျိုးရှိမရှိစုံစမ်းစစ်ဆေးဖို့အတွက်သူ့ကိုတာဝန်ပေးထားတာဖြစ်ကြောင်းပါခင်ဗျာ
ထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအင်္ဂါညတိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့အင်္ဂါညဓာတ်ရိုက်လေးလိုက်ဆွေးနွေးကန်ဆွေးနွေးဖို့အချိန်ရောက်ပါပြီ။ထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့အင်္ဂါညဓာတ်ရိုက်လေးလိုက်ဆွေးနွေးကန်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ဒီညဉ့်ညီလာခံအတွင်းမှာဒီအခြေတင်ဖြစ်ခဲ့ရတဲ့ဇကယ်ရက်တစ်ခုနဲ့ပတ်သက်ပြီးတော့အခြေခံဆွေးနွေးမှာပါပြီးခဲ့တဲ့ညဉ့်ညီလာခံအတွင်းမှာပြည်တော်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းအပေါ်မှာတက်ရောက်လာတဲ့ကုသလရေးကြားမှာအတော်လေးကိုအခြေတင်ဆွေးနွေးခဲ့ရပြီးတော့အဆုံးမှာသဘောတူညီချက်နဲ့မရပါနဲ့ညီလာခံကိုအဆုံးသတ်ခဲ့ရပါတယ်ဖွံ့ဖြိုးပြီးတော့ဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတက်ရက်သဘောတူဖွဲ့စည်းကြဖို့ရာဒီခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားသင့်သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတဲ့လားဒီအသုံးနှုန်းကိုအလေးပေးဆွေးနွေးနေခြင်းအဖြစ်ရောလက်ရှိလုပ်နေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေရှေ့ဆက်ဖို့တကယ်ပဲထိအောင်သုံးတဲ့ပါမလားဒီအကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပြုပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်တဦးကတော့ဒေါက်တာအေးမောင်ဖြစ်ပါတယ်လက်ရှိပြည်သူ့လွတ်တော်ကုသလေဖြစ်ပါတယ် AMP ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ဥအောင်မိုးစောဖြစ်ပါတယ်လူပောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ကိုတီဟတွေးပါကိုတီဟတွေးကတော့ NHK ပြည်ထောင်စုရဲ့တရင်တော်တူဖြစ်ပါတယ်လက်ရှိဒီညင်းနိုင်ညီလာခံမှာလည်းတခြားလုံးတရင်ယူခဲ့တဲ့သူတူဖြစ်ပါတယ်ကျွန်တော်အရင်ဆုံးဒေါက်တာအေးမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာအေးမောင်ကြားပါလားခင်ဗျာ
ဟုတ်ကြားပါတ
ယ်ဟုတ်ကဲ့ဒေါက်တာအေးမောင်ခင်ဗျာအခုဒီပြီးခဲ့တဲ့ညီလာခံထဲမှာကျွန်တော်ခုနကပြောသလိုပြည်တော်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းတကယ်တမ်းပြောတော့ဒီစကလုံးက NCA ထဲမှာလည်းပါထားပြီးသားပါတော်လေးချစ်တင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့အတိအကျဖြစ်ကြတဲ့ကိစ္စကတိုင်းတက်တက်မတော်ဘက်ကလားအစိုးရဘက်ကလားဘယ်လိုအခြေအနေရှိလဲဆိုတာလေးပြောပြပြီးပါဦး
ဒီသုံးလုံးကအနှုတ်လက္ခဏာဆောင်နေဆိုတဲ့သဘောပါအဲ့တော့အပေါင်းလက္ခဏာဆောင်အောင်ကျွန်တော်တို့နော်ပြောင်းသုံးသင့်နေဆိုရဲ့အမြင်နဲ့ပဲဆွေးနွေးကြပါတယ်အဲ့တော့ခွေးထွက်ခွင့်မရှိမိဒီကမှာခွေးမထွက်ရဆိုတဲ့သုံးလုံးဟာခုနကအာနာတန်လေးလေးပါတာပေါ့ဆိုတော့ကျွန်တော်တို့ကဓာကြီးကိုပြန်ပြင်ဖို့စူးစမ်းကြပါတယ်ဥပမာတန်းတူရေးကိုပိုင်းကြားထမ်းခွင့်democracy နဲ့ federal snake ကိုကျင့်သုံးနေသည့်မြကာလပတ်လို့ပြည်တော်စုနေမည်အပိုင်းခြားဟူသည်မြသည်ပြည်တော်စုမှခွေးထွက်ခြင်းမရှိစေရဆိုတာမျိုးနဲ့ပြန်ပြင်ဖို့လေအင်အားစုတွေကစူးစမ်းကြပါတယ်တော်တော်လေးခုနကပေါ့နော်ဒီခွေးထွက်ခွင့်တော့ဒါခွေးမထွက်ရဆိုတဲ့အသုံးနှုန်းကိုမသုံးနိုင်ရင်ကျွန်တော်တို့ကိုပိုင်အုပ်ချုပ်ကိုပိုင်ကြားထမ်းပိုင်ခွင့်နဲ့ပတ်သက်တဲ့ကဏ္ဍတွေကျွန်တော်တို့ဆွေးနွေးလို့မဖြစ်ဘူးဆိုတဲ့သဘောနဲ့เนาะဒီညီ GPDGC ဖက်မှာတိစုံမှုဖြစ်ခဲ့ပါတယ
်ဟုတ်ကဲ့
ဆိုတော့နောက်ဆုံးဘို့လေတော်တော်လေးတင်ရှာပြောကြဆိုကြတဲ့အနေထားရှိခဲ့ပါတယ်ဟုတ
်ကဲ့
ဆိုတော့လေဒီကဏ္ဍနှစ်ခုလုံးကိုဖြုတ်မှပဲဖြစ်နေဆိုတဲ့သဘောနဲ့နောက်ဆွေးနွေးရမ်းဆိုတဲ့သဘောဖြစ်သွားပါတယ်
ကျွန်တော်အဲ့မှာတစ်ခုမေးချင်တာကတကယ်တမ်းကျွန်တော်တို့သိထားသလောက်တိုင်းသားချုပ်ရဲ့ခံယူချက်မှာလဲပြည်တော်စုကနေပြီးတော့ပြည်တော်စုတစုကခိုင်မာဖို့အတွက်ဆိုလို့ရှိရင်ပြည်တော်စုကနေခွတ်ထွက်လူကခွတ်ထွက်ခွင့်ရှိရမယ်ဆိုတဲ့အယူဆရှိပါတယ်အဲ့တော့ဒီအခြေတင်ဖြစ်တာကအနှစ်သာရအရအယူဆဖြစ်တာလားသကလုံးတက်တက်ပဲလားဘယ်လိုများဖြစ်တာလဲခင်ဗျဟ
ိုအနှစ်သာရပါပါတယ်ခွတ်ထွက်ခွင့်မရှိစေရဆိုတဲ့အသုံးနှုန်းရဲ့နောက်မှာခွတ်ထွက်ခွင့်မရှိလောက်နိုင်အောင်ကျွန်တော်တို့ နော်နှစ်ပေါင်း80လောက်ကပေးထားခဲ့တဲ့ဂတိပေါ့တန်းလူခွင့်ရေးကိုပိုင်းအုပ်ချုပ်ကိုပိုင်းပြတ်ထန်းခွင့်ကိုပေးခြင်းဒီနော်ပေးခြင်းဒီခွေးမထွက်နိုင်တော့အောင်စီနောက်မှုဖြစ်တယ်ဆိုတဲ့သဘောပါတနည်းအားဖြင့်ခွေးထွက်ခြင်းဒီဒီတော်စုကိုတည်ဆောက်နိုင်အောင်အင်အားတစ်ခုဖြစ်တယ်ဆိုတဲ့အမြင်တွေရှိပါတယ်ဥမာရှမ်းဖက်ကလည်းပြောပါတယ်ကျွန်တော်တို့ဒီဒီတော်စုမှာဒီတော်စုကိုချစ်လွန်းလို့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်တည်ထောင်နိုင်ခဲ့ပါရဲ့နဲ့1948နော်ဖြစ်စဉ်ကိုပြောရပါနော်လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကျွန်တော်တို့တောင်တန်းသားတွေဟာနေတိုင်းနိုင်ခဲ့ပါလျက်နဲ့ဒီတော်စုကိုချစ်လွန်းလို့ဒီပြည်တော်စုမှာအတူတူပေါင်းနေထိုင်လာခဲ့တာနှစ်ပေါင်း80ရှိပြီခွေးထွက်ခွင့်ကိုမတောင်းခဲ့ဘူးသို့တော့ခွေးထွက်ခွင့်ဆိုတဲ့ကဏ္ဍမပါနိုင်တော့အောင်ကျွန်တော်တို့ပြည်တော်စုစစ်မှန်တဲ့ပြည်တော်စုဒန်းလူခွင့်ရေးဒီနေ့ထိမရနိုင်တဲ့အနေအထားဖြစ်တဲ့အခါမှာအဲ့ဒီမရနိုင်တဲ့အနေအထားကိုဆောင်ရွက်ပေးခြင်းဒီပြင်လည်းမခွေးထွက်ခြင်းတော့အောင်စီးနှောင်မှုဖြစ်တယ်ဆိုတဲ့သဘောကျွန်တော်တို့ပြောကြဆိုကြပါတယ
်ဟုတ်ကဲ့ဒါကိုတစ်ဖက်ကလက်မခံတာပေါ့ဒေါက်တာအီးမောင်လေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်ဟိုဟာလေးကျွန်တော်တို့ဆွနီဘက်မဲ့လူတွေကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥအောင်မှုဇော်လေလိုင်းပေါ်မှာရှိပါလားကြားပါလား
ဟုတ်ကဲ့ဟုတ်ကဲ့
ဥအောင်မှုဇော်ခုနကဒေါက်တာအီးမောင်တို့ပြောသွားတာရှိပါလေကိုဥအောင်မှုဇော်ရဲ့အမြင်လည်းသိချင်ပါလေတစ်ဆက်တည်းပဲကျွန်တော်မေးချင်တာကဒီခွင့်ထွက်ရဆူတဲ့စကလုံးနဲ့ဒီကိစ္စကိုအလေးပေးဆွနီနေကြအဖြစ်ကောညီညာရေးရှေ့ဆက်ဖို့အတွက်တကယ်တမ်းထိအောင်တုံးတဲပါမလားအဲ့ဒါလေးပါတစ်ဆက်တည်းဖြစ်ပြီးပါဥအောင်မှုဇော်
ဟုတ်ပါဘောကျွန်တော်အဓိကဆွေးနွေးချင်တာကတော့ဟိုပါဘောကျွန်တော်ကတော့အပြင်ကနေဆွေးနွေးမယ်တော့ပါဘောကျွန်တော်ကတော့ခုနလိုရောင်းညီငယ်ညီလာတာမှလည်းကျွန်တော်ပါဝင်တဲ့ရောက်ပြီးဒီနေ့ရှိရမဟုတ်ဘူးအဲ့ဒီအတွက်လည်းဒီအထဲမှာဆွေးနွေးခဲ့တဲ့အခြေအနေအကြောင်းအရာအချက်လက်တွေကျွန်တော်သိကြမယ်သို့တော်လည်းပဲဟိုတစ်ခုလုံးနိုင်ငံရဲ့အခြေအနေကကျွန်တော်အမြင်ကိုပြောမယ်ဆိုလို့ရှိရင်ဒီခွဲချက်ခွင့်ရှိရမရှိအပေါ်မှာဒီတိုင်းသားအင်အားစုတွေအနေနဲ့လက်ခံမှုခက်တဲ့ကိစ္စကကနေ့တိုင်းရဲ့ဒီကောင်းဆောင်မှုပေါ့နော်ကနေ့တိုင်းရဲ့ကောင်းဆောင်မှုတမရုံလည်းပါမယ်ကနေ့တိုင်းရဲ့နိုင်ငံရေးကောင်းဆောင်မှုလည်းပါမယ်ဒီပေါ်မှာသူ့အနေနဲ့ဒီတရားရာဂိုင်းလုံးယုံကြည်မှုပြီးဖို့ခက်တဲ့အပေါ်မှာဒီခေါ်တဲ့ခွင့်သုံးရေးမသုံးရေးဆိုတဲ့ကိစ္စအပြတ်မှာရှိရတယ်လို့ကျွန်တော်အနေနဲ့ယူဆဒါနဲ့ပတ်သက်လို့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အချက်၃လေးချက်ကိုကျွန်တော်တင်ပြချင်ပါတယ်
ဟုတ်ကဲ
့ပထမတစ်ချက်ကဦးနာဟိုဒေါက်တာအေးမောင်တို့လည်းဆွေးနွေးသွားတယ်။1949ပြည်တော်ကိစ္စဖြစ်တယ်ပေါ့နော်။ပြည်တော်ကိစ္စဖြစ်တဲ့အခါမှာဦးနာတို့ဒီခွဲချက်ခွင့်ကိစ္စကိုတလုံးတရာကျွန်တော်တို့ဒီတိုင်းကြီးအဲ့ကာလအကောင်းဆုံးနေရာအင်းမှာပြည်တယ်ဆိုတော့လည်းပဲချော့ချော့မွေ့မွေ့ပြီးသွားတယ်ဒီစားတော့အဲ့ဒါကဘာကြောင့်ဖြစ်တာလဲဆိုတဲ့အခါကျတော့ကျွန်တော်နားလည်မှုကအဲ့ကာလမှာရှိတဲ့တိုင်းမှာပဲဒီအကောင်းဆောင်ဒီအနေနဲ့ဟောအဲ့ဒီကာလမှာရှိတဲ့မအစိုးရကိုတောင်းခံတဲ့ကောင်းဆောင်ကြီးအနေနဲ့ဟာတော့တိုင်းပြည်ကျွတ်လည်ကြီးကပထမဆိုရင်အကြီးကျယ်ဆုံးပါဒုတိယတစ်ခုကအဲ့သူ့ရဲ့နောက်ွယ်မှာဘာအကျိုးစီးပွားမှမရှိတိုင်းပြည်ကျွတ်လည်ကြီးဆိုတာပဲရှိဒီတစ်ခုပေါ်မှာအခြေခံလေးလို့ကျွန်တော်အဲ့ဒီစဒါကဒါကတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကနှစ်ပေါင်း60 80ဖြစ်သွားပြီတိုင်းသားအင်အားစုတွေတိုင်းသားကောင်းဆောင်တွေကလည်းအဆက်ဆက်ကျောင်းသွားပြီအဲ့နောက်ကအဲ့ကြားမှာနဲ့ကိဗမာတမ်းတော်ကြားမှာဖြစ်တဲ့ပြိပက္ခလည်းအရန်ကြီးသွားတယ်ကြောင်ကြောင်ခံစားမှုတွေဒီစိတ်ခံစားမှုတွေကြောင်ကြောင်ကဲဟိုတစ်ခက်နဲ့တစ်ခက်ကျင်ဒီဟာဘလို့ခေါ်မလဲမကြည်လင်မှုတွေလည်းအရန်ကြီးသွားတယ်လောဆယ်မှာအပြည့်လည်းမှုတော်တော်ခက်တဲ့အနေအားမှာရှိတယ်ပေါ့နော်အဲ့လိုအခြေအနေမျိုးမှတောင်မှနော်1988ခုနှစ်ရှင်းလင်းတော့ရေးတော့ပြီးသွားတဲ့အခါမှာတိုင်းသားလူမျိုးစုတွေနဲ့ဗမာတွေကြားမှာတစုံတရာခြားနာထားတဲ့အတိုင်းကပယ်ဖြတ်သွားနိုင်ခဲ့တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်။အဲ့ဒါပါဘူးကျွန်တော်ပြောချင်တယ်ဆိုတော့မတာမခမမာရီဒီမိုကရက်တစ်မာမီအဖွဲ့ချင်1980နောက်ပိုင်းမှာပေါ်လာပြီးတဲ့နောက်ပိုင်းမှာအဲ့ကာလတုန်းကဆိုလို့ရှိရင် KNU မှာဆိုလည်းဗိုလ်ချုပ်ရေးဆိုးဝုံများလို့ရှိတယ်။ KNU မှာဆိုလည်းဥက္ကဋ္ဌဗန်ဆိုင်မျိုးရှိတယ်မြန်ပြည်ပြပါတီမှာဆိုလို့ရှိလို့ရှိရင်လည်းဥက္ကဋ္ဌနိုင်ရှိခြင်းလို့ရှိဘူးဆက်တယ်တော့အဲ့ဒီကောင်းဆောင်ကြီးတွေပါတဲ့ဒီလိုတပ်ပေါင်းစုအဖွဲ့အစည်းတွေမှာတောင်မှအဲ့ဒီတုန်းကမာတာမာခရဲ့ဒီမန်းချက်ထဲမှာတစ်ခုကပါလဲဆိုပြီးတခါကြတော့ပြည်နယ်ပေါင်းစုတောင်စုတိဆောက်ရေးဆိုတာနော်ပြည်နယ်ပေါင်းစုပြည်အောင်တိဆောက်ရေးဆိုအခုပြောနေတဲ့ဖဲ့တွဲဆိုတာချက်တောင်မှစဉ်းစားမယ်ဆိုနည်းနည်းဒီနိုင်ငံလားလို့ကျွန်တော်ကံသာနော်ဟုတ်ပြည်နယ်ပေါင်းစုပြည်အောင်ပြည်ဆောက်ရေးဖြစ်တဲ့အဲ့ဒီကာလမှာ တိုင်းသားအင်အားစုတွေကဒီဗမာပြည်တွေကခွဲမထွက်ပါဘူးဆိုတဲ့သဘောတူညီမှုတစုံပြားရှိတယ်။ဆိုတော့အဲ့တော့ကျွန်တော်ဆိုလိုချင်တဲ့သဘောအဲ့လိုမှရှိတဲ့တိုင်းသားခေါင်းဆောင်တွေကအဲ့ဒီခေတ်ကာလကနိုင်ငံရေးအခြေအနေပေါ်မှာတစုံပြားမျှော်လင့်ချက်ရှိခဲ့တယ်။တစုံပြားယုံကြည်မှုရှိခဲ့တယ်ဆိုတော့ကျွန်တော်ပြတာ
ပြောချင်တာ
ဖြစ်တယ်ကျွန်တော်တို့လိုပဲအခု NCA သဘောတူညီချက်ချုပ်စာချုပ်ချုပ်တဲ့အခါကျတော့လည်းပဲတိုင်းသားကောင်းဆောင်တော်တော်များများကဒီခွဲမထွက်ပါဘူးဆိုတဲ့ကိစ္စကိုကျွန်တော်အဲ့စာချုပ်ထဲမှာသုံးပြမူကြမ်းထဲမှာပါခဲ့တယ်လို့ကျွန်တော်တင်တယ
်။ Okay မူကြမ်းမှာပါတယ်။
တော်တော်လည်းပဲကနေ့ကာလမှာအဲ့ဒါဖြစ်မလာဘူး။ဟောဖြစ်မလာတဲ့ကိစ္စကကနေ့ကာလနိုင်ငံရေးအခြေအနေပေါ်မှာဒီတိုင်းသားတွေဖက်ကယုံကြည်မှုတစုံတရာကနေ့အခြေအနေပေါ်မှာရောကြသွားတယ်လို့ကျွန်တော်အနေနဲ့အဲ့ဒီကိုကျွန်တော်ပြောချင်ပါတယ်။
ကုအောင်မှုဆိုကျေးဇူးပါကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်။ NHC ကကုတီဟာခုနကုအောင်မှုဆိုပြောသွားတဲ့ထဲမှာယုံကြည်မှုအားနည်းလို့ဆိုရဲပြဿနာပြောရတယ်။တကယ်တမ်းပြောရင်ယုံကြည်မှုတိစောက်တဲ့ကာလတခုကိုဖြတ်ပြီးတော့ခုနိုင်ငံရေးတော်ဆွေးနွေးနေကြပြီ။ကုတီဟာဘလို့မြင်လဲဒီကိစ္စကတိုင်းသားတွေနဲ့ဂျမားကြားယုံကြည်မှုအားနည်းတဲ့ကိစ္စကထင်သားမြင်သားပြတ်သွားပြီလား။အဲ့ဒါအဲ့ဒီအတွက်ကြောင့်လို့ယူဆပါလား။
ကျွန်တော်အနေနဲ့ကတော့ဗျာဟိုသတင်းသမားတဲ့သတင်းသမားဆိုဘေးကကြည့်တဲ့လူအနေနဲ့ပေါ့တော့ပထမဆုံးသတိထားတဲ့ချက်ကိုကျွန်တော်တို့ပြောရရင်တော့ဒီကိစ္စအစည်းအဝေးထဲမှာဖြစ်တဲ့ကိစ္စပြောအစည်းအဝေးရဲ့သဘောတဘာဝအရအပြာလန်ဆွေးနွေးကြတယ်ခံစားချက်တွေအမြင်တွေသို့ရင်းနှီးတူပေါ်ပြရေးပြောကြတယ်ခါပါဒီသတင်းအပြင်ကိုရောက်လာတာပေါ့နော်ဆိုတော့အပြင်ကိုရောက်လာတဲ့အခါကျကျွန်တော်တို့ကဒါကအခုနောက်ပိုင်းဒီပင်လုံးကျွန်တော်တို့ဒီဆွေးနွေးပွဲရဲ့သဘောတဘာဝကိုလည်းပွင့်လင်းမြင်သာအောင်လုပ်တာတွေကြောင့်မလို့ကျွန်တော်တို့ကဒီချက်ချင်းအင်တာဗျူးတွေလုပ်တယ်တင်ရတယ်ဟလားဘယ်နေစွန့်ကြခါတော့ဒီကိစ္စကချက်ချင်းလူတွေကြားထဲကိုရောက်လာပြီးတော့ထိတ်လန့်စရာဖြစ်တာပေါ့လေဒါကတော့မကောင်းတဲ့အသားလားအမှန်တော့ဒီကိစ္စကိုအထက်ထက်မှာတကယ်တိုင်းရင်းသားတွေနဲ့ရောဒါဒီစစ်တပ်တွေရောအစိုးရတွေရောဆွေးနွေးနေတာကဒီအကြောင်းအရာကိုဘယ်သူမှလည်းခွဲမထွက်ခြင်းမဟုတ်ခွဲထက်မှလည်းမဟုတ်ဘူးဒါပေမဲ့ဒါလေးကိုဘယ်လိုရေးကြရင်ကောင်းမလဲဆိုတဲ့ကိစ္စကဆွေးနွေးနဲ့နှက်ဆိုင်လာတယ်အစည်းအဝေးရဲ့သဘောတဘာဝအရအပြန်အလှန်ညှင်းခုပြီးကိစ္စအပြင်ရောက်လာတဲ့အခါဟုတ်ရင်ဇာကိစ္စရေးတခုလို့ဖြစ်လာတယ်ဒါပေမဲ့ဟိုကျွန်တော်တို့ချေပြချင်းပြနေတဲ့အဲ့တမိတဲမှာဟိုပဲနေကင်းမှာတော်တော်လေးပြင်းထန်တယ်ညနေကြတဲ့အခါကျပြချင်းဟိုပါပေါ့နော်တုံးနေရရော့သွားပြီးတော့ဟိုပြန်လဲပြေလဲရေးဘက်ကအားလုံးကပပြန်လဲပြင်ဆင်ရေးတော့ကိုလုံးဝဖြုတ်ရေးရနေပြီးတော့ဒါလေးကိုကြားကောင်းအောင်ဖိကောင်းအောင်ဘယ်လိုရေးမလဲဆိုတဲ့အပိုင်းပြန်လှည့်သွားတယ်ဆိုတော့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့ media coverage ကလည်းတစ်ခါရဲ့ highlight တအားလုံးလဲတဲ့အခါကျတော့အားလုံးကဟလာဟိုမသိရင်ကျွန်တော်တို့ဒီတိုင်းရင်းသားတွေကပဲဒီခွဲထွက်ဖို့အကြံစီရှိလို့ပဲဒီ clock ကိုဖြုတ်ခိုင်းတယ်လို့ယူဆစရာဖြစ်သွားတဲ့အခြေအနေကိုရောက်သွားတာဗျ။အမှန်တော့အခြေအနေကအဲ့လောက်မဆိုးတစ်ချက်ပေါ့နော်။နောက်တစ်ချက်ကကျွန်တော်ပြောချင်တဲ့ချက်တစ်ချက်ကပါလဲဆိုတော့လေဒီကိစ္စကဒီခွဲမထွက်ရလို့ပြောတဲ့ဒီ clock ကိုထည့်တာကစစ်တပ်ကထည့်တာဖြစ်နိုင်မှာပါဆိုတော့ကျွန်တော်အစီဝေးတယ်မှာမရှိဘူး။ဒါပေမဲ့တိုင်းရင်းသားတွေကနားလည်မှုလွဲနေတဲ့ချက်တစ်ချက်ကပါလဲဆိုတော့စစ်တပ်ကထည့်တဲ့အတွက်ကြောင့်မလို့ဒီ clock ကစစ်တပ်ကအမိတ်ပေးသလိုဖြစ်နေတယ်လို့သူတို့ကခံစားနေ။အမှန်တော့ဒီလိုဗျ။ကျွန်တော်ဒီပြည်နယ်တွေမှာလည်းကျွန်တော်တို့ဒီရှမ်းပြည်နယ်ထဲမှာဆိုလဲခြားလူမျိုးစုအများကြီးရှိရတာဆိုတော့အခုဝါဆိုလို့ရှိလို့ရှိပြည်နယ်တောင်းနေဗျာကျွန်တော်ပြည်နယ်မရှိဘူးဆိုကြပါစို့ဆိုတော့တကယ်တော့ဟိုဆွေးနွေးရတဲ့သူတွေအဲ့တုန်းကကျွန်တော်မြင်လာပေါ့နော်တက်တာနေပြီးတော့ဒီဟာကိုဟိုထဲကျင်တဲ့ထဲလိုတဲ့ဆန္ဒအပြင်းဆုံးဖြစ်ပါလိမ့်မယ်ဆိုတော့ဒီအပေါ်မှာဒါတက်ကထဲထားတဲ့တက်ကအမိတ်ပေးနေတယ်ဆိုသူကခံစားကြတယ်အမှန်တော့ဒီလိုခွဲမထွက်ရဘူးဆိုတဲ့စကားလုံးကအမှန်တော့အားလုံးကိုပြောတယ်လို့နားလည်ဖို့လိုတယ်ပြန်ပါဟိုအမှန်တော့ဗျာအကောင်းဆုံးကတော့ဒါကိုနာခံနိုင်နဲ့အားလုံးလက်ခံနိုင်လို့တဲ့အရေးသားလို့တဲ့ပြန်ရေးနိုင်တော့အကောင်းဆုံးပဲအဲ့ဒီလိုမဟုတ်ရင်လည်းအခုရေးထားတဲ့ဟာကပမာရီယာပြောတာတော့မဟုတ်စစ်တပ်ကပြောတာလို့ခံစားနေတာကတော့ဟိုတိုင်းသားတွေအနေနဲ့နားလည်မှုလွဲနေလို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့ဒါကတိုင်းသားအချင်းချင်းပြောတဲ့စကားလည်းဖြစ်နေတယ်တိုင်းသားပမာကိုပြန်ပြောတဲ့စကားလည်းဖြစ်နေတယ်ခွဲမထွက်ရဆိုတာဆိုအဲ့လိုမျိုးလေးကျွန်တော်တို့နားလည်ပေးနိုင်ရင်ကျွန်တော်တို့ဒါဟာပြည်လေသွားစရာအကြောင်းရှိရလို့ကျွန်တော်မြင်တယ်ဒုံကြည့်မှုကအဲ့လောက်ကြီးမပြတ်သေးဘူးဒါပေမဲ့သွားပြောသူပေါ့ကျွန်တော်မီဒီယာတွေ highlight လုပ်လိုက်တဲ့ခါကျတော့တိုင်းသားတွေကပဲခွဲထွက်လို့တဲ့ဆန္ဒစိတ်တပုံးရှိလို့လာလေတစ်စိတ်ထဲမှာအကြီးအကျယ်ရှိလို့ဒါကြီးကိုဒီ clock ကိုထုတ်ခိုင်းနေအရင်တော့သဘောတူဒီလိုမျိုးဖြစ်လာတာပေါ့နော်ဆိုတော့ကျွန်တော်ကတော့ယုံကြည်မှုကအဲ့လောက်ကြီးတက်မသွားသေးဘူးကျွန်တော်တို့ဖြည်းဖြည်းချင်းကျွန်တော်တို့ဒီဟာကိုနန်းချောင်းပြန်ရှာပြီးတော့ဒီလိုပြီးတော့စက်ပေါင်းသက်တာရှိတဲ့သကလုံးနဲ့ပေါ့နော်လက်ခံလွယ်တဲ့သကလုံးနဲ့ပြန်ပြီးတော့တိဆောက်ကြမယ်ရေးကြမယ်ဆိုလို့ရှိရင်တော့ဒီကိစ္စပြေလည်နိုင်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကုတီဟာကော်မှုဆိုဒေါက်တာအီးမောင်လီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်တို့ဒဲလီလိုင်းစီစဉ်မှာဆွေးနွေးပါဝင်ခြင်းလို့သရရှင်ချိုဖိတ်ခေါ်သူဖုန်းနံပါတ်တွေပို့ထားပါတယ်အရင်ဆုံးဥအောင်မြင့်ရှိပါတယ်ရန်ကုန်မြို့ကဥအောင်မြင့်ကြားပါလားတူတတုံနဲ့ဆွေးနွေးလို့ရပါတယ်မင်းမြန်းလို့ရပါတယ်ဟုတ်ကဲ့ဥအောင်မြင့
်ဟုတ်ကဲ့ပါတယ
်ဟုတ်ကဲ့ပြောပါခင်ဗျာဆွေးနွေးလို့ရပါတယ်တူတတုံနဲ့မင်းမြန်းလို့ရပါတယ
်ဟုတ်ပါတယ်ကျွန်တော်ကပြည်စီစီရပြရပါကျွန်တော်တူစီကျွန်တော်ရခိုင်ပြည်စီရကမင်းမဆိုတော့ရှင်ရမာပြည်ရခိုင်ပြည်လည်းရှိတယ်ဗမာပြည်တာဝန်မြင့်တွေကလည်းနေကျွန်တော်လည်း
မက်ဆီနော်ဒီမှာဂျန်လေးကိုဘုရားဒီမှာမဲ့တာဆက်တယ်နဲ့မက်ဆီသူလေးကိုအောက်ရှိသူကြီးခိုင်ပြေကလည်းပြထားတာရှိတယ်ဒီဒီကတော့ခိုင်ပြေမှာပြရှိခဲ့တယ်ဒါဒီကိုကျွန်တော်ကတော့အပြည့်ပြည့်ရှိလို့ပြောပြတာ
အော်ဟုတ်ကဲ့ပါခင်ဗျာဦးအောင်မြင့်ကျေးဇူးပါကျွန်တော်နောက်ထပ်တော်ရချင်းတယောက်ဖိတ်ခေါ်ချင်ပါတယ်ကိုနေမင်းသူရင်ကိုနေမင်းသူရင်ဆွေးနွေးလို့ရပါတယ်တိုးနဲ့မင်းမြန်ကြီးမင်းမြန်လို့ရပါတယ်
ဟုတ်ကဲ့ကျွန်တော်မျိုးလိုပဲနေသိကြတယ်နော်ဟု
တ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ဒီဒီလိုဆိုကွန်မတရာဆိုတဲ့ပရဇာကတာတိကကျွန်တော်ယုံကြည်တာတော့ဒီစကဲကတာစက်မတော်ကလာတာပဲဆိုတော့ကျွန်တော်တို့လုံးဝယုံကြည်နေတယ်ဒီကကျွန်တော်ဒီစကဲကပုံမှန်လေအာနာနဲ့အမိတ်တန်လုံးဝပါနေတဲ့အတွက်ကြောင့်ဒီဆွေးနွေးပွဲဆိုတာဒီလိုမျိုးအာနာတွေအမိတ်တန်ပါနေလို့ရှိရင်ဒီဒိတ်အလေးကြီးဆွေးနွေးပွဲဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးဒါမျိုးကတန်းတဲ့ဘက်ကတော့လုံးဝလက်ခံနိုင်ကြအောင်လည်းမရှိဘူးကျွန်တော်မြင်တယ်။နောက်ပြီးတော့ဒီနေ့အဲမနေ့ကပဲဖြစ်နေတယ်ကျွန်တော်တိုင်းလာကြည့်ကြပါမယ်ဟုတ်လားအဲအချင်းမှာဆိုရင်မြောက်သက်ကန်တယ်ဟုတ်ကဲ့အဲရှမ်းမှာဆိုရင်အဲဒီရှမ်းပြည်သူတွေအင်းစဲနေသက်ခံရဆိုတော့ကျွန်တော်အွန်လိုင်းမှာတက်လာခဲ့တယ်။ဒါတွေကိုကြည့်ကြရင်ကျွန်တော်တို့တိုင်းလာကြည့်တိုင်းလာဖြစ်တယ်ဆိုရင်အကြောင်းရင်းဖြစ်တယ်ကဲ
့ဟုတ်ကဲ့
ကြောင့်အဲဒီတော့ကျွန်တော်တို့ဆင်းရဲမှုတစ်ခုကဒီလိုမျိုးလက်ရည်တည်နေမရှိဘူးဆိုရင်တော့ဘယ်တော့မှအောင်မြင်စွာလမ်းစားလည်းဖြစ်လာမှာမဟုတ်လို့ကျွန်တော်တုံ့ပြန်တယ်
။ဟုတ်ကဲ့အခုနေမင်းသူရင်ကျေးဇူးပါခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်ဒေါက်တာအေးမောင်ကိုဖိတ်ခေါ်ချင်ပါတယ်။ဘာလို့ဆိုတော့ခုနဥအောင်မှုဆိုပြောထားတဲ့အထက်မှာယုံကြည်မှုတွေနည်းလာလားဆိုပြီးတော့သူတန်တရားဖြစ်လာတယ်တဲ့။ဘာလို့ဆိုတော့ဒီအချိန်တွေကပိုပြီးတော့နည်းနည်းလေးနောက်ဆုတ်လာတော့ဒါပေမဲ့လည်းကိုတိဟတ်သွေးပြောတာကတော့မဖြစ်ပါဘူးခုနပြောလို့ဒါကစီဝေးတန်ဖိုးရဲ့အခြေအနေကြောင့်ဖြစ်တာဒါဆက်သွားမယ့်အနေတော့ဒေါက်တာအေးမောင်ဘယ်လိုမြင်လဲပြတကယ်တော့ SCA မှာလည်းဒီ clause ပါထားပြီးသားအခုကဒီကိစ္စမှာအခြေတင်ဖြစ်တဲ့ဆိုတော့အခြေအနေကနောက်ပြန်များဆုတ်သွားသလားဒါမှမဟုတ်ဒီတိုင်းပဲရှိနေပါလား
ဟိုပြန်တုံးတက်ရင်ဗျာ UNFC ကလည်း code ချက်တင်ပြထားတာရှိပါတယ်အဲ့တော့ NCA ဒီ3-5မိနစ်လောက်ကျွန်တော်ခင်ဗျာအတွင်းစီးသေးမှာနော်ဒီဘက်ကတက်နေတိုင်းဒါလည်းကံခုစီတွေချိတ်ပြီးဆွေးနွေးကြကြတယ်ဖြစ်ပါတယ်။အဲဒီနောက်မှာ NCA ပို့ပြီးကမှကျွန်တော်တို့နိုင်ငံရေးအစုအဖွဲ့တွေပါလာတာပို့လေဒါ NCA ပိုင်းပါ။အဲ့တော့ခုနကသုံးလုံးဒီ2008ခုစီပုံမှာဒီတိုင်းသုံးလုံးပါတယ်ကြ။အဲ့တော့ဒီတိုင်းပဲဥသိမ်းစိန်ဆိုရသည်ကျွန်တော်တို့ NCC ပို့နော်။ဒါဒီတော်စုညီညာညီလာခံလို့သုံးပြပါတယ်။ဟုတ်တော့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံလို့သုံးတဲ့ခါမှာ20ရာစုဗိုလ်ချုပ်အောင်ဆန်းတို့ချုပ်ဆိုခဲ့တဲ့20ရာစုပင်လုံရဲ့စစ်မြင့်တဲ့ပင်လုံပြည်ညာတွေကိုပြန်တတိယစီပါတယ်။အဲ့ဒီမှာအလုံးသိပါတယ်1940ခုဖေဖော်ဝါရီက6-2ရက်မှာရှမ်းကချင်ရှင်းတို့ကဦးတွဲကော်မတီဆုံးဖြတ်ချက်5ချက်ကိုထုတ်ပြန်တာရှိပါတယ်။နောက်ဆုံးအချက်နံပါတ်5မှာလွတ်လပ်ရေးရည်ရည်နောက်ခွေးထွက်လို့ကခွေးထွက်ခွင့်ပြုရမယ်ဆိုတာပါခဲ့ပါတယ်။အဲ့နဲ့ပတ်သက်လို့ဘုတ်ချုပ်က4ချက်ကိုကတိပြုပြီးတာမှာနောက်ဆုံးအချက်ကိုကျွန်တော်တို့တိုင်းပြည်ပြည်သူ့ဘက်ကမှတင်သွင်းဆုံးဖြတ်တယ်ဆိုတာမျိုးလုပ်တဲ့ခါမှာ1940ခုဖွဲ့စည်းပုံမှာအဲ့ဒီအတိုင်းပဲပါလာရပါတယ်။ဘုတ်ချုပ်က၈နှစ်တတ်မှတ်ပါတယ်။၈နှစ်ဆိုရင်တိုင်းရင်းသားများမခွေးတွဲရှင်လောက်အောင်တိုင်းရင်းသားများတောင်းဆိုတဲ့ကိုပိုင်အုပ်ချုပ်ကိုပိုင်တပ်ထမ်းပိုင်ခွင့်ကိုဒီပြည်တော်စုမှပြင်းနေသားတွေပြည်ပြီးပါလာနိုင်တယ်ဆိုတဲ့သဘောနဲ့သူ48ကနေပြင်းနိုင်အောင်လုပ်ခဲ့ပါတယ်။တော်တော်ဘုတ်ချုပ်ကအကျဆုံးသွားတာပေါ့လေ။အခု27ရာစုပင်လုံကိုဒေါအောင်ဆန်းစုကြည်ကသူ့ဖြစ်ရဲ့မျိုးဆက်နေနဲ့20ရာစုပင်လုံရဲ့ခုနကပင်လုံဂတိကဝတ်တွေကိုပြန်ပြီးတော့ငင်းချအောင်ပြန်လုပ်မယ်ဆိုတဲ့အခါမှာ20ရာစုပင်လုံရဲ့ဂတိကဝတ်တွေပြန်ပေါ်လာပါတယ်။အဲ့ဒီခါမှာကျွန်တော်တို့20ရာစုပင်လုံကိုရှနှင်းမိမှလည်းကျွန်တော်တို့စိုးပါတယ်။အဲ့တော့တိုင်းရင်းသားများပြည်အနှစ်80ရှိပါပြီ။ခွေးထွက်ခွင့်တောင်းခဲ့တာရှိတယ်လို့ကျွန်တော်မမှတ်မိပါဘူး။သို့တော့1900အလုံးပြန်ကြည့်ပါ48ကနေ50ကျော်ထိ7နှစ်ကြာကြတဲ့အခါမှာခွေးထွက်ခွင့်တောင်းနိုင်တော်လည်းပဲဖြစ်စည်းပုံဖြစ်တာဥပဒေရတောင်းခဲ့တဲ့အနေအထားမရှိဘဲနဲ့စစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ပါဆိုတာမျိုးဆွေးနွေးတဲ့အခါမှာပမာကြတာအလုံးပြပါတယ်ဝီဒူရာသခင်ချစ်မောင်တို့ဘာလို့ဆွေးနွေးကြတဲ့အခါမှာ60နှစ်အနာသိမ့်မှုဖြစ်လာပါတယ်တိုင်းသားများ80ရှိပါပြီစစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ခြင်းနဲ့စစ်မှန်တဲ့ဒဏ်လူခွင့်ရေးနဲ့အတူဒီပြည်ထောင်စုမှာညီညီညွတ်ညွတ်တိဆောက်ခြင်းနဲ့ဆန္ဒတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းမှာရှိလို့လူမျိုးတိုင်းမှာလည်းရှိပါတယ်တော်တော်ကျွန်တော်တို့မတိဆောက်နိုင်ခဲ့ဘူးအဲ့ဒီခါမှာခုနခွတ်တော့ခွန်းဆိုတဲ့စကလုံးတစ်လုံးနဲ့ပြန်ပြီးတုတ်ချင်မိမှာကိုကျွန်တော်တို့လေးစိုးပါတယ်အဲ့ဒီခါမှာနှစ်ဖက်ပြန်ညှိဖို့လိုပါတယ်ခွတ်တော့ခွန်းမရှိနိုင်တော့အောင်ကျွန်တော်တို့ပြည်တော်စုက180ကြာပြီဘာပြန်ပေးဖို့လိုမှာလဲဘာတွေသဘောထားကြည့်ဖို့လိုမှာလဲကျွန်တော်တို့အပေါင်းလက္ခဏာဆောင်တဲ့ပြည်တော်စုကြီးကိုပြန်တိဆောက်ချင်ပါတယ်အဲ့ဒါကြောင့်27ရာစုပင်လုံရဲ့တန်တိထံပြီး20ရာစုကကျွန်တော်တို့ပေးခဲ့တဲ့ဂတိကဝတ်တွေကိုပြန်အကောင့်ထည့်ဖို့တဲ့ဒီလာကန်ဖြစ်ဖို့လို့ပါတယ်အဲ့ဒီခါမှာခွေးတွက်ခွေးမရှိရှင်လောက်အောင်မရှိနိုင်လောက်အောင် ကျွန်တော်တို့တိုင်းသားများရဲ့ကိုပိုင်အုပ်ချုပ်ကိုပိုင်ကြားခံခွင့်ကိုပေးဖို့လိုအပ်တယ်ဆိုတဲ့အနေအထားမှာရှိပါတယ်။တော်တော်လေးစိတ်မကောင်းစရာဖြစ်တာကခုနကခွေးထွက်ခွင့်ခုနကမခွေးထွက်ရဆိုတဲ့အသုံးထုံးကိုเนาะကျွန်တော်တို့အဲသဘောမတူရင်ကျွန်တော်တို့ညှိနှိုင်းထားကြတဲ့အားလုံးအတီးတူတလောက်ဖြစ်နေကြတဲ့ကိုပိုင်အုပ်ချုပ်ကိုပိုင်ကြားခံခွင့်နဲ့ပတ်သက်တဲ့ကျွန်တော်တို့ဆွေးနွေးချက်၅ခုလုံးဟာအဲရက်ဆိုင်တဲ့အနေအထားမှာရှိသွားပါတယ်။ဆက်ပြီးဆွေးနွေးရန်ဆိုတဲ့သဘောပဲရှိခဲ့ခါမှာယုံကြည်မှုကိုတစုံတစ်ခုတိုင်းတာတိပြန်တီဆောက်ဖို့အတွက်လာမယ့်6လကျွန်တော်တို့အမျိုးသားအချင်းဆွေးနွေးပွဲတွေမှာအများကြီးဆွေးနွေးဖို့လိုပါတယ်။အပြစ်ခတ်ရက်ဆေးကြောင်းကိုကြီးညာပြီးမှလက်နက်ခုနကကျွန်တော်တို့ဒီ NCA မှာလက်မှတ်မထိုးလာသေးတဲ့လက်နက်ကင်ဖွဲ့စည်းတွေပြန်လက်မှတ်ထိုးလာအောင် NCA ရဲ့အာဏာချက်အတားချက်ကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်နိုင်အောင်လိုအပ်ပါတယ်။ဒါကြောင့်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုတောင်းမှကျွန်တော်တို့ပြင်ဖို့ရှင်ဖို့ကြိုးစားနေတဲ့အခါမှာဒီပဋိညာကျွန်တော်ရဲ့ NCA ဟာခုနကအပေးယူလေးနဲ့အချောက်တင်းလေးနဲ့ပြန်ပြီးသုံးသပ်နိုင်တဲ့အဆင့်တစ်ခုကိုဘာကြောင့်ကျွန်တော်တို့မလုပ်နိုင်ရမှာလဲဆိုတော့ခုနကကျွန်တော်တို့အယူဆလေးတွေလည်းကျွန်တော်တို့ရင်ထဲမှာရှိပါတယ်။အဲဒါကြောင့်တင်းနိုင်ဖို့လိုပါတယ်။အမျိုးသားပြန်လေးရင်ကြားစေအောင်အပေးယူလေးတွေနဲ့လုံမကွင်းရှိတဲ့အာနာရှိတဲ့အဖွဲ့အစည်းတွေပို့ပြီးအချောက်တင်းလုပ်ပေးဖို့လိုပါတယ်။
ဟုတ်ကဲ့ခင်ဗျကျွန်တော်ချိန်နဲ့တိတ်မြောက်လို့လိုပါဦး။သရော့ရှင်ချို့ဖိတ်ခေါ်ချင်ပါတယ်။ဦးလမောင် USA ကပါအမေရိကန်ပြည်အောင်စုကပါသူကလည်းဆွနီဘုတ်တက်ဓမ္မပေးထားတယ်။ဦးလမောင်တူတူလေးဆွနီပါမင်းမြန်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ် BOE ကိုကျေးဇူးတင်ပါတယ်အော်ခုနလွန်ခဲ့တဲ့နိုင်ပိုင်းမှာတင်ထားတဲ့ကုထေးစော်ရဲ့ကုစော်သေးပေါ့နော်ကုမှုစော်ရဲ့စာထဲမှာတိုင်းရင်းသားအဖွဲ့အစည်းတွေသဘောထားဆိုတဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကခွင့်မထက်ရေးကိုချင်းချက်ပြစ်လက်ခံတယ်တဲ့ဒန်းတူရေးကိုပဲပြတာခွင့်ရှိနေမှာခွင့်ဆက်ဘူးဆိုတဲ့စာပါပါတယ်အဲ့တော့ကျွန်တော်မေးချင်တာဟိုတိုင်းသားတွေအခုပြောနေတဲ့ခွဲထက်တဲ့ဆိုတဲ့ကိစ္စကကျွန်တော်တို့အများစုပေါ့နော်လူဘိန်းသားလေတာကဟိုတိုင်းပြည်တပီးနိုင်ငံအနေနဲ့ခွဲထွက်မယ်လို့နားလည်ထားပါတယ်အဲ့ဒီအပေါ်မှာအဦးအမောင်နေနဲ့ကျွန်တော်မေးချင်တာကဦးအမောင်ကတိုင်းရခိုင်တိုင်းသားတယောက်နေတော့လည်းကောင်းတိုင်းရင်းသားခေါင်းဆောင်နေတော့လည်းကောင်းအဲ့ဒီခွဲထွက်မယ်ဆိုတာကိုလက်ခံပါသလားခွဲထည့်ချင်ပါသလား
ဟုတ်ကဲ့အဲ့လိုဆိုရပါပြီကျွန်တော်နောက်တဦးကိုကျွန်တော်ဖိတ်ခေါ်လိုက်ပါမယ်မေကွန်ကိုနေဦးလင်းတူတူတုတ်လေးပြောပါခင်ဗျာကျွန်တော်ဦးအမောင်လည်းအလှည့်ပြန်ပေးခြင်းလို့
ကျွန်တော်ကတော့ဗမာလူမျိုးဆိုတော့ခွဲထွက်တာတော့မကြိုက်ဘူးပေါ့ကြာဟိုအတူတူနေပါမယ်လို့ကျွန်တော်တို့စိတ်ကူးရှိတယ်ဆိုရင်ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အတွက်ရေရှည်မှာတစ်ခါတည်းပူးတွဲပြီးတော့နေဖို့ဒါတစ်ထိချဆုံးဖြတ်စေခြင်းလေဗျာအတိုင်းအတာတွေနေနေအလောက်ပါပဲ
ဟုတ်ကဲ့ဦးနေလုံးကျေးဇူးပါခင်ဗျာကျွန်တော်ဒေါက်တာအေးမောင်တစ်မိနစ်လောက်တော့ချိန်ရပါတယ်ခုနကကိုလမောင်မေးသွားတဲ့ထဲမှာဒေါက်တာအေးမောင်ရဲ့အမြင်ကိုသူတို့မေးသွားပါတယ်ခွတ်ထွက်ဖို့ခွတ်ထွက်လို့ရဆန္ဒရှိပါလားဒါနဲ့ပတ်သက်လို့တိုးတိုးလေးဖြစ်ပြီးပါ
နှစ်ခုနှစ်ရှိပါပြီခွင့်ထွက်ခွင့်ဆိုတာကခုနကကျွန်တော်တို့တင်ပြခဲ့တဲ့အတိုင်းပဲကိုပိုင်ကြက်ထန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ဆက်ဆက်ထားတဲ့အသုံးအနှုန်းဖြစ်ပါတယ်ကျွန်တော်တို့ပြည်ထောင်စုကိုစဖွဲ့ကလေးကဒီကျွန်တော်တို့ဟိုလာဒန်းလူကြီးညတဲ့အခွင့်အရေးတွေကိုပေးမယ်ဒန်းလူကြီးညတဲ့အခွင့်အရေးတွေကိုကျွန်တော်တို့အုပ်ချုပ်တဲ့အစိုးရပုဂ္ဂိုလ်တွေကမပေးခဲ့ဘူးဆိုရင်ခင်ဗျားတို့တိုင်းရင်းသားတွေခွင့်ထွက်နိုင်တယ်ဆိုတဲ့သဘောနဲ့ပင်လုံစာချုပ်ကိုချုပ်ပြီးမှလွတ်လပ်ရေးကိုယူလာခဲ့တာပါ
ဟုတ်ကဲ့ကျွန်တော်15စက္ကန့်လောက်ပဲချိန်ရပါတယ်တိုးတိုးလေးဖြတ်ပြပါ
ကျွန်တော်တို့ဒီကျွန်တော်တို့ဒီခုနကခွေးထွက်ခွင့်ကိုတောင်းနေတဲ့တိုင်းရင်းသားပဲမဟုတ်ဘူးကျွန်တော်တို့မြင်တာကစစ်မှန်တဲ့ပြည်ထောင်စုကိုမတီးဆောက်နိုင်သေးလို့ကျွန်တော်တို့ညှို့မှန်းတဲ့နှစ်90ကြာစစ်မှန်တဲ့ပြည်ထောင်စုကိုတီးဆောက်ပေးပါဟာဒီအနှုတ်လက္ခဏာဆောင်တဲ့ခွေးထွက်ခွင့်မရှိစေရဆိုတဲ့အသုံးအနှုန်းကိုမသုံးကြနဲ့လို့ကျွန်တော်တို့ဒီအသုံးအနှုန်းကိုရှံခဲ့ပြီးမှခွေးထွက်ခွင့်မရှိခြင်းတော့အောင်ကျွန်တော်တို့အချင်းချင်းဂျန်လူခွင့်ရင်းနဲ့ကိုပိုင်စက်တန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ပြည်ထောင်စုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတီးဆောက်မယ်ဆိုတဲ့တန်တိထံကိုရှပေးတာဆိုတဲ့သဘောနဲ့ပဲတိုင်းရင်သားအားလုံးတွားနေ
ဟုတ်ကဲ့ပါခင်ဗျာဒေါက်တာအီမောင်ဦးအောင်မူစောကုတိဟသွေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီကြောင်းကလည်းနောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးတော့ဖို့ရှိပါတယ်အခုဒိုင်းလီလိုက်စီစဉ်ဒီမှာပဲရန်နာခွင့်ပေးပါခင်ဗျာ
ထုတ်လို့သူမခင်ဖြူထွေးနဲ့အတူကုသားညုံဦးစီစဉ်တင်ဆက်တဲ့အင်္ဂါညဒိုင်းရဲ့လေလိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါအောင်ရှင်
ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်ဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုတွေအချိန်မြင့်လှုံ့ဆော်လာနေတဲ့ပေါ်ရုရှားဆိုတာတောင်းရှိသူတွေကလောင်ရည်ရည်နေကြလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဆွဆွဲချက်တွေကသမ္မတရွေးကောက်ပွဲမှာရှုံးနေတဲ့အတိုက်ခံဒီမိုကရက်တီရဲ့ခိုင်လုံမှုရှိတဲ့စင်ကြယ်စာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ မြောက်အတလန္တိတ်စာချုပ်ဖွဲ့ NATO ရဲ့ကုန်ကျစရိတွေကိုဂျာမနီနိုင်ငံကမျက်မျက်ထားထားထည့်ဝင်မှုရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကနေထပ်မံဆွဆွဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာလူညိုရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံကကျွမ်းကျင်သူပုဂ္ဂိုလ်၃ယောက်ရဲ့အမိကိုကုလသမဂ္ဂကကြေညာလိုက်ပါတယ်တပ်ဖြတ်မှုအဓမ္မပြုချင်းမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကိုအိန္ဒိယနိုင်ငံကတရားဝင်ချုပ်ရှင်းနေအိန္ဒိယဂျိုင်ဆင်ကဦးဆောင်မှာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ဆူလမန်ထာလာဝလီဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.